Welcome to the Voice of America in Burmese.
မြန်မာညဉ့်ပြည်ချာပါဒီများ VOA American တန်ရဲ့2015ခုနှစ်ဇူလိုင်လ18ရက်တောက်ကြနေ့ညပဲအစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းနိုမီတာ24 25 32 50နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်သူ Tennessee ပြည်နယ်မှာမနေ့တုန်းကမရင်းစစ်သား၄ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုကို FBI ကစတင်စုံစမ်းစစ်ဆေးနေပါတယ်ဂရီးနိုင်ငံနဲ့ဗန်နာရေးအကူအညီပေးရေးဆွေးနွေးဖို့ဂျာမန်လွှတ်တော်မှာတခဲနဲ့ဆုံးဖြတ်လိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တိမ်ကြီးထိုင်နေတူကြီးညာပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာ2015ခုနှစ်ရွေးကောက်ပွဲမှာသတင်းမီဒီယာကျင်းဝတ်တွေကိုလိုက်နာရမယ်ကော်မရှင်ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကျင့်ဝတ်တွေကိုဘယ်လိုလိုက်နာရမလဲဆိုတာကိုပြောကြပါရ
စေ။နိုင်ငံလုံးတိုင်းတာနေနဲ့စောင့်ကြည့်လေ့လာမယ်ဆိုလို့ရှိရင်ကော်မရှင်မှာရှောက်ရဲလို့တိုင်းဒေသကြီးတစ်ခုမှာရှောက်မယ်ဆိုရင်တိုင်းဒေသကြီးမှာသွားရှောက်
။အကြာခင်သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်ချင်းနိုင်ငံရေးပါတီက12ဦးဝင်ရောက်ရွေးချယ်ခံရမယ့်အခြေအနေနဲ့အတူမြန်မာနိုင်ငံမှာလက်တလောဖြစ်ပွားနေတဲ့ဒေါ်လာဈေးမြင့်တက်မှုအခြေအနေတွေကိုလည်းမေးမြန်းတင်ဆက်ဖို့ရှိပါတယ်။အဲ့နောက်ပိုင်းမှာအမျိုးသမီးရေးရာသိပ္ပံနဲ့နှီးပညာနဲ့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်တွေကိုနားဆင်ရမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ကကြီးညာပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတနက်စီပြည်နယ်တောင်ပိုင်းချက်တန်နူကမြို့ကစစ်ပဆိုင်နေရာနှစ်ခုမှာမနေ့တုန်းကမရင်းစစ်သား၄ဦးတိစုံသွားတဲ့ပြစ်ခတ်မှုတွေကိုဗာရွေချက်နဲ့လုခတ်တယ်ဆိုတာကိုပြည်ထောင်စုစုံစမ်းစစ်ဆေးပြီးလို့ FBI ကစုံစမ်းနေပါတယ်တနက်စလေးနေ့ရွယ်တနက်သမားမိုဟာမက်ယူဆပ်အဗ်ဒူလာဇစ်ကနိုင်ငံတကာကျန်းဖက်ဖွဲ့စည်းရေးနဲ့ဆက်နွယ်မှုရှိတာမျိုးအခုချိန်ထိမတွေ့ရသေးဘူးလို့လည်းမနေ့ညကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ FBI ရရှိအက်ဒရင်းဟိုးကပြောဆိုခဲ့တာပါချက်တန်နူကမျိုးကတနက်စီမြစ်တစ်ဖက်ကဟစ်ဆန်မြို့မှာနေထိုင်သူအဗ်ဒူလာဇီကတော့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းသိဆုံးသွားခဲ့တာပါစစ်ဖက်ဆိုင်ရာရုံးငန်း၅ခုနဲ့ကပ်ရက်ရှိနေတဲ့ကုန်တက်တစ်ခုမှာဖွင့်လှစ်ထားတဲ့စစ်သားစုဆောင်ရေးစခန်းကိုကားပေါ်ကနေပြစ်ခတ်ခဲ့တာလို့လည်းအာနာဘန်ကပြောပါတယ်ချက်စိတ်30လောက်ပြစ်ကတ်ခဲ့ရမှာမရင်းတပ်ဖွဲ့ကစစ်သားစုဆောင်ရေးဝန်ထမ်းတူ6လောက်မှဒဏ်ရာရခဲ့တဲ့အတွက်ဒေသခံစေယုံမှာကုသပေးခဲ့ရပြီးနောက်ပိုင်းမှာတော့စေယုံကပြန်စင်းဝင်ပေးခဲ့တယ်လို့လည်းကာဝေးဝန်ကြီးဌာနကပြောပါတယ်ဒီနောက်မှာတော့တနက်သမားက10ကီလိုမီတာလောက်အကွာမှာရှိတဲ့ရေတပ်ထောက်ပို့ရေးစခန်းတစ်ခုကိုဆက်မောင်းသွားပြီးအပြန်အလှန်ပြစ်ကတ်မှုတွေဖြစ်ခဲ့တယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်ရေတပ်စခန်းမှာတော့မရင်းတပ်ဖွဲ့ဝင်4ဦးသေဆုံးပြီးတယောက်ဒဏ်ရာရခဲ့တာပါတနက်သမားကတော့ပထမပြစ်ခတ်မှုဖြစ်ခဲ့ပြီးချိန်ကလေးကလိုက်လံဖမ်းဆီးဖို့ကြိုးစားနေတဲ့ရတပ်ဖွဲ့ဝင်တွေလက်ချက်နဲ့တည်ဆုံသွားတယ်လို့လည်းယူဆထားကြပါတယ်
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုနိုင်ဖို့တန်တမန်နေပြင်ဆင်နေချိန်မှာပဲသဘောတူညီချက်အပေါ်တန်တရားဖြစ်နေကြတဲ့မဟာမိတ်နိုင်ငံတွေကလက်ခံလာအောင်အမေရိကန်အစိုးရကဆက်လက်ကြိုးပမ်းနေပါတယ်အီရန်နဲ့မတင်မမြတ်ဖြစ်နေပြီးသဘောတူညီချက်အပေါ်စိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုထားတဲ့ဆော်ဒီအာရေဗီးယားနိုင်ငံကနိုင်ငံခြားရေးဝန်ကြီးအဒဲလ်အယ်ဂျူဘဲကိုတော့သမ္မတဘရက်အိုဘားမားကဒီကနေ့အင်ပီရိုမှာလက်ခံတွေ့ဆုံမှာဖြစ်ပါတယ်အီရန်နဲ့သဘောတူညီချက်အပေါ်တိတိကျကျကန့်ကွက်တာလည်းမရှိလက်ခံတာမျိုးလည်းမရှိတဲ့ဆော်ဒီနိုင်ငံခြားရေးဝန်ကြီးနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာလည်းမနေ့တုန်းကပဲတွေ့ဆုံခဲ့ပါတယ်ဆော်ဒီထိပ်တန်းတန်တမန်ကတော့သဘောတူညီချက်အရအီရန်အပေါ်ဒဏ်ခတ်မှုတွေဖယ်ရှားပေးရကရလာမဲ့ငွေကြေးတွေနဲ့ဆီးရီးယား၊ယမန်နဲ့လေဗနန်တို့လိုနိုင်ငံတွေမှာဆီးရီးယားတွေကိုအီရန်ကဆက်လက်စစ်သွေးကြွတွေကိုအီရန်ကဆက်လက်ကူညီထောက်ပံ့မှာကိုဆော်ဒီအစိုးရကစိုးရိမ်တဲ့အကြောင်းထပ်မံပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးကတော့အမေရိကန်နဲ့ဆော်ဒီနိုင်ငံတို့ကြားဆက်လက်ပြီးလက်တွဲဆောင်ရွက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့တယ်လို့အီရန်နိုင်ငံအပါအဝင်ဒေတာရင်းကအစွန်းရောက်ဖွဲ့စည်းတွေရဲ့လှုပ်ရှားမှုတွေကိုတွန်းလှန်ရမှာအမေရိကန်ကဆက်လက်ကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။ဂရင်းနိုင်ငံအတွက်တတိယချိန်ဗန်နာရေးအကူအညီပေးရရေးဆွေးနွေးညီနိုင်မှုဂျာမန်လွှတ်တော်ကဒီကနေ့တခဲနဲ့မဲခွဲဆုံးဖြတ်လိုက်ပါတယ်။အရေးပေါ်အကူအညီပေးရေးအစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့အစိုးရရဲ့အဆိုပြုချက်ကိုအောက်လွှတ်တော်မှာထောက်ခံမဲ439မဲ၊ကန့်ကွက်မဲ119မဲ၊ကြားနေမဲ40နဲ့အတည်ပြုလိုက်တာပါ။ဂရင်းနိုင်ငံအတွက်ဗန်နာရေးအကူအညီပေးရရမှာအများဆုံးထည့်ဝင်ထားတဲ့ဂျာမနီနိုင်ငံကဂရင်းနိုင်ငံအနေနဲ့အပြန်အလှန်အဖြစ်အသုံးစရိတ်တွေဖြတ်တောက်ပြီးအခွန်အရေးတိုးမြှင့်ကောက်ခံမှုတစ်လျှောက်လုံးတောင်းဆိုထားတာဖြစ်ပါတယ်။ဂ greening ကလက်တလောပေးစရာရှိနေတဲ့အကျိုးတွေကိုပြန်ဆက်နိုင်အောင်ရေတို့ချင်းွေပေးဖို့နဲ့9နှစ်အတွင်းမှာတတိယအကြိမ်ဖြစ်3နှစ်တာကာလအတွင်းဒေါ်လာ94ဘီလီယံအကူအညီပေးရရေးဆွေးနွေးဖို့ဥရောပဗန္ဒာရေးဝန်ကြီးတွေမနေ့တုန်းကပဲသဘောတူထားကြတာပါ Green နိုင်ငံရဲ့နိုင်ငံတကာကျွေးရှင်တွေကတောင်းဆိုထားတဲ့အတိုင်းချိုးချံချွေတာရေးပြုရင်ပြောင်းလဲမှုတွေကို Green လွှတ်တော်အမတ်တွေမနေ့စောပိုင်းကအတည်ပြုခဲ့ပြီးနိုင်ပိုင်းအချိန်မှာပဲယူရိုငွေကြေးဖွဲ့ဝင်19နိုင်ငံကဗန္ဒာရေးဝန်ကြီးတွေဘက်ကတုံ့ပြန်ဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်ဥရောပကော်မရှင်ဥက္ကဋ္ဌရှောင်းကလော့ဒ်ဂျန်ကာကတော့ဥရောပဘူပန်ကိုဂရိနိုင်ငံကပေးစရာရှိနေတဲ့ဒေါ်လာ 4.6 ဘီလီယံကိုတနင်္လာနေ့မှာပြန်ဆက်နိုင်အောင်ရေရိုချင်းွေပေးမယ်ကြောင်းပြောဆိုခဲ့ပေမဲ့ဘယ်လောက်ပမာဏပေးမယ်ဆိုတော့ကတော့ပြောမထားပါဘူးဂရိနိုင်ငံအတွက်ဗန်ဒါရေးအကူအညီတွေရရှိလာတော့မယ့်တစ်ချိန်ထဲမှာပဲမချခင်ရက်တွေအတွင်းဝန်ကြီးချုပ်အလက်စစ်စီပါရက်စာလည်းသူ့အစိုးရဘက်ကိုပြန်လည်ဖွဲ့စည်းလိုက်မယ်လို့မျှော်လင့်နေကြပါတယ်
ပြီးခဲ့တဲ့နှစ်တုန်းကမလေးရှားလေကြောင်းလိုင်းရဲ့ MH-70 ခီးတဲ့တင်လေယာဉ်ကိုယူကရိန်းနိုင်ငံတွင်မှပြစ်ချခဲ့တဲ့လို့ရဟောင်းရက်ဆက်ချမ်းကျုပ်တဲ့အချမ်းဖက်လို့ရဖြစ်ပြီးရုရှားဘက်ကပူးပေါင်းဆောင်ရွက်မှုကြောင့်အခုလိုဒုံးကျည်နဲ့တိုက်ခိုက်မှုကိုဆောင်ရွက်နိုင်ခဲ့တာဖြစ်တယ်လို့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုကပြောဆိုလိုက်ပါတယ်လီယင်ပြစ်ချခံရမှုမှာတေဆုံးခဲ့ရသူတွေကိုဂုံပြုတဲ့အနေနဲ့လီယင်ကိုပြစ်ချခဲ့မှုမှာတာဝန်ရှိသူတွေကိုတူညီတဲ့ပြစ်ဒဏ်ပေးနိုင်အောင်လှုံ့ဆော်ရမှာကယူကရိန်းတို့ရဲ့ကျင့်ဝတ်ပိုင်ဆိုင်ရာတာဝန်တရဖြစ်ပါတယ်လို့လည်းသမ္မတပိုရိုရှန်ကိုကဒီကနေ့တောက်ကြနေထုတ်ပြန်တဲ့ကြေညာချက်ထဲမှာထည့်သွင်းပြောဆိုထားပါတယ်မလွဲမသွေပြစ်ဒဏ်ခတ်ခံရမယ်ဆိုတာကိုလူသားသမားတွေနားလည်ထားရမယ်လို့လည်းသမ္မတကပြောဆိုခဲ့ပါတယ်လင်းပြက်ချခဲ့တဲ့တနည်းမြောက်နှစ်ပတ်လည်နေ့တောက်ကြနေမှာတော့လင်းပြက်ချမှုမှာတေဆုံးခဲ့ရသူ298ဦးတို့အတွက်ဝန်ထဲချေကွဲနေကြသူတွေဟာယူကရိန်းအရှေ့ပိုင်းလင်းပြက်ချခဲ့ရနေရအနီးမှာစုဝေးခဲ့ကြပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไคลโดมีเตอร์25กิโลเฮิรตซ์11965ไคลโดมีเตอร์32กิโลเฮิรตซ์9323ไคลโดมีเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลแลมีเตอร์190กิโลเฮิรตซ์1505รูเนี่ยบาทุ่นลืนปีนี่บาเลยครับ
ฟิวเมกันเซมญมาไว้ซีซั่นเยตอกจานิญาเปตะรินนี่ကိုဆက်လက်ကျင်းညာနေပါတယ်ယမန်နိုင်ငံတောင်ပိုင်းမှာရှီယာသဘုံနဲ့တင်ပိုက်ထားတဲ့အေဒင်စစ်ကဲမျိုးကိုဆော်ရီအာရေဗျနိုင်ငံကကျွန်တော်နောက်ခံပေးထားတဲ့တပ်ဖွဲ့တွေပြန်လည်တင်ပိုက်လိုက်ပြီဖြစ်တဲ့အကြောင်းအဝေးရောက်ယမန်ဆွေးရတဲ့ထူးထူးခြားခြားကပြောပါရတယ်။ယူအန်နိုင်ငံကအာပေထောက်ခံထားတဲ့ဟူတီသဘုံနဲ့ရှီယာယမန်နိုင်ငံကဒုတိယအကြီးဆုံးဖြစ်တဲ့အေဒင်မျိုးကိုအဝေးရောက်ဆွေးရဖို့တစ္ဆာခံတပ်တွေကဒီသတင်းပတ်ထဲမှာပဲထုတ်စစ်ဆင်ခဲ့ကြတာပါ။အစ္စလမ်ဘာသာဝင်ရဲ့ဥပုပ်ကာလအဆုံးသတ်တဲ့ပွဲတော်အစနေ့မှာပဲအေဒင်မျိုးလွတ်မြောက်သွားပြီဖြစ်တဲ့အကြောင်းအစိုးရရဲ့ကြေညာချက်ကိုထူးထူးခြားခြားခါလစ်ပါဟာက Facebook အင်တာနက်ဆာမျက်နှာမှာဒီကနေ့ပဲဖော်ပြခဲ့တာပါ
။နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းဒေသတွင်အစ်ပွဲတော်တွေဆင်နွှဲနေကြတဲ့တောက်ကြနေမှာဘုံပေါက်ကွဲမှုတွေထပ်ဖြစ်ခဲ့တာကြောင့်ဒါမာတူရူမြို့မှာအနည်းဆုံးလူ10ဦးလောက်သေဆုံးခဲ့ပါတယ်။မွတ်စလင်တို့ရဲ့ရမဒန်ဥပုပ်လနောက်ဆုံးနေ့ဖျားဝတ်ပြုသူတွေဆူတောင်းဝတ်ပြုကြတဲ့ကွင်းပြင်ကြီးထဲမှာပေါက်ကွဲမှု2ကြိမ်ဖြစ်ခဲ့ပါတယ်။ပထမပေါက်ကွဲမှု2ကြိမ်ပြီးမှနောက်ထပ်ပေါက်ကွဲမှုတစ်ခုထပ်ဖြစ်တယ်လို့သတင်းတချို့မှာဖော်ပြပါတယ်။မနေ့ကြာသပတေးနေ့ဂုံးမြို့မှာပောက်ကွဲမှု2ကြိမ်ဖြစ်ခဲ့ပြီးဒီကနေ့ထပ်ဖြစ်လာတဲ့ပောက်ကွဲမှုတွေနဲ့ပတ်သက်လို့တော့ဘသူလက်ချက်ဆိုတာမသိရသေးပါဘူးရှင်
။အစ်ချင်းနိုင်ငံမှာယာရုကဖက်ရှားခံခဲ့ရတဲ့သမားဟောင်းမိုဟာမက်မော်စီကိုထောက်ခံသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကပြစ်ခတ်တွေဖြစ်ပွားရာကလူ6ဦးထက်မနည်းသေဆုံးသွားတဲ့အကြောင်းအစ်ချင်းစိုးရတာဝန်ရှိသူတွေကပြောပါရယ်။ဂီဇာပိရမစ်ကြီးရဲ့ရှေ့ရအနီးကတလီဘန်ရအရက်မှာဒီကနေ့မနေ့ပိုင်းဝတ်ပြုဆူတောင်းပြီးချီတက်ဆန္ဒပြကြတဲ့အစ္စလမ်ဆန္ဒပြသမားတွေနဲ့အတူတူတွေဖြစ်ပွားခဲ့တာပါ။ကာရိုမျိုးတော်ဆောင်ကအစ္စတန်ဝါရီရဲ့အမာခံနေမြေတစ်ခုဖြစ်တဲ့နာဟိုင်အာမမြို့မှာဆိုရင်လဲဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။အစ္စတန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ရမ်ဒန်ဥပုပ်လအဆုံးသတ်ချိန်ပွဲတော်ကျင်းပချိန်မှာပဲဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။သမရဟောင်းမော်စီကို2013ခုနှစ်မှာဂျာရုကဖယ်ရှားခဲ့ပြီးချိန်ကဆက်လို့ထောက်ခံသူတွေကတော့ဆန္ဒပြပွဲတွေကိုပုံမှန်လိုလိုကျင်းပနေတာဖြစ်ပေမဲ့ပါဝင်သူအရေးအတွက်ကတော့နည်းပါးလာသလိုလုံခြုံရေးအာဏာပိုင်ရဲ့မကြာခဏဆိုသလိုနှိမ်နင်းမှုတွေနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။ဤချေဆွေးရကတော့သမရဟောင်းမော်စီရဲ့မွတ်စလင်ညီကိုရောများဖွဲ့ကိုတရားမဝင်ဖွဲ့စည်းဖြင့်ကြီးညာထားပြီးထောက်ခံသူပေါင်းထောင်နဲ့ချီပြီးတော့လည်းဖမ်းဆီးခဲ့တာပါ။သမရဟောင်းနဲ့နောက်လိုက်တွေကိုနှိမ်နင်းခဲ့တဲ့အချိန်ကဆက်လို့နိုင်ငံအနှံ့မှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေအထူးသဖြင့်ကတော့အစိုးရတာဝန်ရှိသူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလည်းပုံတိုးလာခဲ့ပါတယ်
။ဂျပန်နိုင်ငံအနောက်ပိုင်းမှာပြင်းထန်တဲ့အပူပိုင်းမုန်တိုင်းဝင်ရောက်လာရကမိုးသည်ထန်လေပြင်းတိုက်ခိုက်မှုတွေကြောင့်လူ2ယောက်ထဏ်မင်းသေဆုံးခဲ့ပါတယ်။ အပူပိုင်းမုံတိုင်းနှန်းခါကြောင့်ရေကြီးမြေပြိုနိုင်တဲ့အန္တရာယ်ကြောင့်လူပေါင်းထောင်ပေါင်းချီဘေးလွတ်ရာရွှေ့ပြောင်းကြဖို့ကိုလည်းသတိပေးထားပါတယ်။ဂျပန်နိုင်ငံရဲ့အဓိကကျွန်းဖြစ်တဲ့ဟွန်ရှူးကျွန်းကနေရာတချို့မှာတော့မုံတိုင်းစဝင်တဲ့ဂျာတာပရင်းကြီးကဆလို့မိုးရွာနေတာမှာမိုးရေချင်း600မီလီမီတာကျော်အထိရှိနေပါပြီ။တိုင်ဖွန်းမုန်တိုင်းအဆင့်ကနေအပူပိုင်းမုန်တိုင်းအဖြစ်အင်အားလျော့သွားပြီးမြေတနာကြီးလေတိုင်နှုန်း150ကီလိုမီတာကျော်နဲ့ဒီကနေ့တောက်ကြနေအထိမုန်တိုင်းဟာဆက်လက်အားကောင်းနေဆဲဖြစ်ပါတယ်။မနေ့တုန်းကတော့မုန်တိုင်းအတွက်ချိုးတင်ပြင်ဆင်ရင်းအ ਨੇ ဆုံးလူနှစ်ဦးရေနှစ်သေးဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကပြောပါတယ်။သေဆုံးသွားသူတွေကအသက်82နှစ်အရွယ်အဖိုးအိုတဦးကတော့အိမ်ပြတင်းပေါက်ကိုလုံခြုံအောင်ပိတ်ဖို့ကြိုးစားနေချိန်မှာရေတွေဖုံးနေတဲ့မြောင်းတွေကိုလိမ့်ကြရာကရေနှစ်သေဆုံးခဲ့တာဖြစ်ပါတယ်။အ ਨੇ ဆုံးလူ18ဦးလောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။မုံတိုင်းကြောင့်လင်းခီးစင်တွေဖျက်ထားရတယ်လို့ယထားနဲ့ဂရုအသင်းမောတွေအပါအဝင်တခြားတည်ယူပို့ဆောင်ရေးလုပ်ငန်းတွေမှာလည်းနှောက်နှေးမှုတွေနဲ့ကြုံနေရပါတယ်။အင်ဒိုနီးရှားဘာသာနဲ့ပိနေသည်လို့အတိတ်ပဲရတဲ့နန်ခါမုံတိုင်းဟာဂျပန်ပင်လယ်ရှိရာမြောက်ဘက်ကိုဥတီနေပေမဲ့လမ်းကြောင်းပြောင်းပြီးရှေ့တရင်ဘက်လောက်မှာဂျပန်နိုင်ငံအရှေ့မြောက်ဘက်ကိုဝင်ရောက်တိုက်ခတ်နိုင်တယ်လို့လည်းမိုးလေဝသပညာရှင်တို့ကခန့်မှန်းထားပါတယ်ရှင်။
တိုက်တန်းရောင်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ကကြေညာခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်2015ပါတီစုံရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတရက်ကျင်းပနိုင်မှုအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်တွင်းအရက်ဖက်လူအဖွဲ့အစည်းတွေနဲ့မီဒီယာအဖွဲ့အစည်းတွေကိုစောင့်ကြည့်လေ့လာဖို့အတွက်ဖိတ်ခေါ်လိုက်ပါတယ်။စောင့်ကြည့်လေ့လာမဲ့အဖွဲ့အစည်းတွေကရွေးကောက်ပွဲဆိုင်ရာဥပဒေနဲ့ပြည်တွင်းစောင့်ကြည့်လေ့လာရေးကျင့်ဝတ်တွေကိုမီဒီယာအဖွဲ့တွေဆိုရင်စာနယ်ဇင်းကောင်စီယာယီကထုတ်ပြန်ထားတဲ့သတင်းမီဒီယာကျင့်ဝတ်တွေကိုလည်းလိုက်နာရမယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အပြည့်စုံကို VOA သတင်းတော့ကိုထက်အောင်ကတင်ပြမှာပါ။
ရွေးကောက်ပွဲကျင်းပဖို့ရက်နီးကပ်လာချိန်မှာပဲပြည်တွင်းမီဒီယာအဖွဲ့အစည်းတွေနဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်လိုက်ပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီးတစ်ခုထပ်ပို့ပြီးတော့လေ့လာခြင်းနဲ့ဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုရှောက်လာတင်ရမှာဖြစ်ပြီးတော့တိုင်းဒေသကြီးတစ်ခုအတွက်ဆိုရင်တော့သက်ဆိုင်ရာတိုင်းဒေသကြီးကော်မရှင်မှာရှောက်ရမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွန်မှုဦးသိန်းဦးကပြောပါတယ်။
နိုင်ငံလုံးတိုင်းတာနေနဲ့စောင့်ကြည့်လေ့လာမယ်ဆိုလို့ရှိရင်ကော်မရှင်မှာရှောက်အဲလိုတိုင်းဒေသကြီးတစ်ခုမှာရှောက်မယ်ဆိုရင်တိုင်းဒေသကြီးမှာသွားရှောက်အဲဒါမှမဟုတ် KI တစ်ခုလည်းလေးလာမယ်ဆိုတော့ KI မှာသွားရှောက်မြို့နယ်တစ်ခုလည်းလေးလာမယ်ဆိုမြို့နယ်သွားရှောက်
ရွေးကောက်ပွဲကော်မရှင်ကအခုလိုစောင့်ကြည့်လေ့လာမယ့်အဖွဲ့အစည်းတွေကိုဖိတ်ခေါ်ထားပေမဲ့လက်ရှိအချိန်ထိတော့ဘယ်အဖွဲ့အစည်းကမှလာရောက်ရှောက်ထားခြင်းမရှိသေးဘူးလို့သူကဆိုပါတယ်။လေ့လာမယ့်ပြည်တွင်းအဖွဲ့အစည်းတွေအနေနဲ့ရွေးကောက်ပွဲမကျင်းပမီ15ရက်နေ့အထိရှောက်ထားနိုင်တယ်လို့ကော်မရှင်ကပြဋ္ဌာန်းထားတဲ့ပြည်တွင်းရွေးကောက်ပွဲလိုက်နိုင်ရမယ့်အချက်တွေထဲမှာဖော်ပြထားပါတယ်။မန္တလေးတိုင်းဒေသကြီးတစ်ခုလုံးကအရက်ဖက်လူအဖွဲ့အစည်း30ကျော်နဲ့ဖွဲ့စည်းထားတဲ့ရွေးကောက်ပွဲစောင့်ကြည့်သူများကွန်ရက်ကတော့ရွေးကောက်ပွဲဖြစ်စဉ်တောက်လျှောက်လေ့လာနိုင်မဲ့သက်သေခံကပြကိုရှောက်ထားသွားမယ်လို့အဖွဲ့ဝင်ကိုညီညီကျော်ကဆိုပါတယ်
။ကျွန်တော်တို့အားလုံးကအတိမတ်ပြုဟိုကပြကိုယူပါမယ်။ဒီအတိမတ်ပြုကပြရဲ့အနေနဲ့ကတော့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုလွတ်လွတ်လပ်လပ်ကျွန်တော်တို့စောင့်ကြည့်မှုရပါမယ်။မဲယုံတိုင်းကိုကျွန်တော်တို့ဝင်ကြည့်ခွင့်ရပါမယ်။ဒီအတွက်ကြောင့်မို့ကျွန်တော်တို့ကအပြည့်ပံပြူကိုယူသွားမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကမန္တလေးတိုင်းအနေနဲ့ပဲယူသွားဖြစ်ပါတယ်
။ဆိုတော့ဒီအကူရုအဖွဲ့အနေနဲ့ပေါ့လေတိုင်းဒေသကြီးအကုန်လုံးကိုစောင့်ကြည့်မယ်ဆိုတော့အဖွဲ့ဝင်အင်အားဘလောက်လောက်နဲ့စောင့်ကြည့်ကြမှာပါလဲခင်ဗျာ
။ကျွန်တော်တို့အနေနဲ့ကတော့ဖြစ်စီကိုစောင့်ကြည့်တဲ့အခါမှာအရေးအတွက်အင်အားညာကြီးတော့ကျွန်တော်တို့သုံးမှာမဟုတ်ပါဘူး။မေယုံတိုင်းစီသုံးမှာမဟုတ်ဘူး။ဒါပေမဲ့မန္တလေးတိုင်းအနေနဲ့ပြောပြရမယ်ဆိုရင်ကျွန်တော်တို့အင်အားထောက်ထုတ်ရမယ်ကျွန်တော်မှန်းထားပါတယ်။
ရွေးကောက်ပွဲမှာလေးလာမဲ့ရက်ဖက်အဖွဲ့အစည်းတွေဒါမှမဟုတ်ပြည်တွင်းမီဒီယာတွေကိုလည်းစောင့်ကြည့်ဖို့အတွက်မီဒီယာတစ်ဖွဲ့မှာတဦးကနေ3ဦးထိရှောက်ထားနိုင်မှာဖြစ်ပါတယ်။ပဲခူးလူငယ်ဖွံ့ဖြိုးတိုးတက်ရေးစာစင်ကကိုကျော်ကျော်လင်းကတော့ပဲခူးတိုင်းအတွင်းမှာလေးလာဖို့ရှိတယ်လို့ဖွင့်ဟပါတယ
်။ကျွန်တော်တို့ကဒီမှာပဲခူးမှာပေါ့နော်ပဲခူးမှာလုပ်မယ်ပြီးတော့ကျွန်တော်တို့ကတစ်ဖွဲ့တည်းတော့မဟုတ်ဘူးကြာကျွန်တော်တို့အနေနဲ့ဟိုပေါင်းနာလေးရှိတယ်ဥမာစေနာလင်းအိမ်ရဲပြီးတော့နော်လေးစုံရဲပုံညာပါလီရဲကျွန်တော်တို့အတင်းအဖွဲ့လေးတွေနောက်ဘက်တော့ပေါင်းပြီးတော့ကျွန်တော်တို့ဒီပဲခူးမျိုးပေါ်မှာလောက်သွားဖို့ရှိတယ်ဗျ။လောဆယ်တော့ကျွန်တော်တို့ဒီညောင်လေးပင်တို့ဒီပဲခူးတိုင်းရှေ့ချမ်းကိုပေါ့နော်အဓိကတော့ပဲခူးတိုင်းရှေ့ချမ်းကိုကျွန်တော်တို့လောက်ဖို့အတွက်ဟိုလောဆယ်တော့ network ထိနေတယ်ပေါ့နော်။ network ထိနေပြီးတော့ကျွန်တော်တို့လည်းဟိုသဘောတူညီမှုရရင်တော့အဲ့ဒီအဖွဲ့တွေအားလုံးပေါင်းပြီးတော့တင်တော့ဖို့ရှိတယ်။
ဆောင်ကြည့်လေးလာမယ့်အဖွဲ့အစည်းတွေဟာရွေးကောက်ပွဲကော်မရှင်ကတရားဝင်ခွင့်ပြုခြင်းကစပြီးတော့လေးလာရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။ရွေးကောက်ပွဲကိုလေးလာကြမဲ့မီဒီယာအဖွဲ့အစည်းတွေအနေနဲ့လိုက်နာရမယ့်စည်းကမ်းချက်တွေကိုတော့ဦးသိန်းဦးကအခုလိုပြောပါတယ်။ကျွန
်တော်ရွေးကောက်ပွဲကော်မရှင်ကပြဌာန်းထားတဲ့ဥပဒေ၊ညှိဥပဒေ၊ညွှန်ကြားချက်တွေနဲ့စာနယ်ဇင်းကောင်စီရာရထုတ်ပြန်လာတဲ့မီဒီယာကျင့်ဝတ်ကိုလိုက်နာဖို့ပါပဲ။
ကော်မရှင်ကတရားဝင်ခွင့်ပြုထားတဲ့လေးလာမယ့်အဖွဲ့အစည်းတွေဟာမဲယုံအတွင်းမှာမဲပေတာမဲရေတာတွေအပါအဝင်မဲရလည်းစင်ပြုစုတာတွေကိုလည်းစောင့်ကြည့်ခွင့်ရမှာဖြစ်ပါတယ်။ဒါ့အပြင်ပါတီတွေနဲ့ဝင်ရောက်အရွေးခံမဲ့ကိုယ်စားလှယ်လောင်းနေရဲ့ရွေးကောက်ပွဲအတွက်အသုံးစရိတ်တွေကိုလည်းလေ့လာနိုင်မှာဖြစ်ပါတယ်။ရွေးကောက်ပွဲဆိုင်ရာနောက်ဆုံးအစီရင်ခံစာကိုလေ့လာမှုပြီးတဲ့နေ့ကစပြီးတော့ရက်ပေါင်း60အတွင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဒါမှမဟုတ်ရင်တက်ဆိုင်ရာအဖွဲ့ခွဲတွေတံပေးဖို့ရမယ်လို့ကော်မရှင်ကတိုက်တွန်းထားပါတယ်။လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်လေ့လာနိုင်မှုအတွက်နိုင်ငံတကာကနေလေ့လာမယ့်အဖွဲ့၅ဖွဲ့ကိုလည်းဖိတ်ခေါ်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောဆိုထားပါတယ်ခင်ဗျာ
။ VOA သတင်းတော့အခုထပ်အောင်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ။မြန်မာနိုင်ငံမှာဒေါ်လာဈေးတက်ပြီးမြန်မာငွေတန်ဖိုးဘာရောက်ကြရလဲဆိုတဲ့အကြောင်းမှတင်ပြခင်အခုတော့ရွေးကောက်ပွဲဝင်မဲ့တိုင်းသားပါတီကိစ္စကိုကြည့်အောင်ပါ။2015ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီအချင်းချင်းရွေးကောက်ပွဲဆိုင်ရာလက်တွဲဆောင်ရွက်ရေးမဟာဗျူဟာမူကြမ်းတရက်ရေးဆွဲခဲ့ပြီးအတည်ပြုနိုင်ရေးအတွက်ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။ချင်းနိုင်ငံရေးပါတီ12ပါတီတွေကဦးစားပေး12ဦးကိုရွေးချယ်ပြီးသူတို့ရှင်ပြိုင်တဲ့နယ်မြေတွေမှာဝင်ရောက်မရှင်ပြိုင်ဖို့နဲ့ရွေးကောက်ပွဲအလွန်ကာလမှာပူးပေါင်းလှုပ်ဆောင်သွားဖို့သဘောတူညီချက်ရရှိခဲ့တယ်လို့လည်းအစည်းအဝေးတက်ရောက်သူချင်းနိုင်ငံရေးပါတီခေါင်းဆောင်ကပြောပါတယ်။VOA သတင်းတော့နိုင်ကွင်းအင်ကသတင်းပေးပို့ထားတာပ
ါ။လာမယ့်ထွေထွေရွေးကောက်ပွဲအတွက်ချင်းနိုင်ငံရေးပါတီ12ဖွဲ့ထဲကဦးစားပေး12ဦးကိုရွေးချယ်ပြီးရှင်ပြိုင်သွားဖို့ဆုံးဖြတ်ချက်ချခဲ့တယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အထွေထွေသွေးရင်းမှူးပူလိုင်ထွန်းက VOA ကိုခုလိုပြောပါရယ
်။ပါတီက12ပါတီရှိတယ်။အဲ့ဒီမှာတပါတီကတချို့ပါတီက2ယောက်2ယောက်တချို့ပါတီက2ယောက်ပေါ့နော်။ဒီကနေ့ဝင်လက်ကိုယ်စားလှယ်မှုဦးစားပေး12ဦးရွေးလိုက်တယ်ဆိုတော့အဲ့ဒီလိုရှင်ပြိုင်တဲ့နေရာမှာ
စူလိုင်လ16ရက်နေ့နဲ့18ရက်နေ့မှာပြုလုပ်ခဲ့တဲ့ချင်းနိုင်ငံရေးပါတီများတွေ့ဆုံဆွေးနွေးပွဲကနေအခုလိုဆုံးဖြတ်ခဲ့ကြတာပါဒီဆုံးဖြတ်ချက်ကိုပါတီတချို့ကဇောရကတက်မှုတချို့ရှိပေမဲ့လည်းအများသဘောတူညီမှုစံတရအဖွဲ့ဝင်အားလုံးကလက်မှတ်ရေးသွေးခဲ့ကြတယ်လို့ပူလိုင်ထွန်းကပြောပါတယ်ဒါအပြင်ရွေးကောက်ပွဲအလွန်ကာလအတွက်ချင်းနိုင်ငံရေးပါတီအချင်းချင်းပူးပေါင်းဆောင်ရွက်မဲ့ဆုံးဖြတ်ချက်အစီအစဉ်ကိုပူလိုင်ထွန်းကအခုလိုဆက်ပြောပါတယ်
ဒီကောပေးအလယ်မှာကျွန်တော်အဲ့နိုင်တဲ့ဖွဲ့ပြီးကျွန်တော်ပြန်ရှိရှိပြီးအဲ့ရှိရှိပြန်ထိုင်ကြတယ်ဥမာဆိုတော့ဖွင့်ရှိရလို့ဖြစ်တော့တရားရည်ရောအဲ့ဒါတွေကအကုန်လုံးကျွန်တော်ဒီနိုင်တယ်မှာအဲ့မှာချင်းချင်းသဘောတူလက်တွဲကိုထိုက်လို့ပဲကျွန်တော်စုံချက်ထားတယ
်ပြီးခဲ့တဲ့ဇူလိုင်လဒုတိယပတ်ကရွေးကောက်ပွဲဆိုင်ရာလက်တွဲဆောင်ရွက်ရေးမဟာဗျူဟာမူကြမ်းကို Gender and Development Initiative မြန်မာဖွဲ့ Director ဆလိုင်းအိုက်ဆက်ခင်နဲ့ချင်းနိုင်ငံရေးပါတီတွေကအသွေးမှုတဦးစီပါဝင်တဲ့မူကြမ်းရေးဆွဲရေးကော်မတီကနေရေးဆွဲခဲ့ပြီးတော့ဒီကနေ့အစည်းအဝေးမှာအတည်ပြုခဲ့ကြတာပါ2015ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီတွေဝင်ရောက်ရှင်ပြန်ရမှာမဲဆန္ဒနယ်မြေမထပ်ပဲဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့အချက်ပေါ်အခြေခံပြီးတော့ဆွေးနွေးခဲ့ပြီးအဖြစ်နိုင်ဆုံးဆုံးဖြတ်ချက်ကိုချခဲ့တယ်လို့လည်းပူလိုင်ထွန်းကပြောပါတယ်ခုလက်ရှိမှာချင်းနိုင်ငံရေးပါတီ12ခုရှိနေပြီးတော့လာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြန်သွားမယ့်အနေအထားကတော့ချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အသွေးအမှုတက်ဆလိုက်ငယ်ပြီးကခုလိုပြောပါတယ
်ချင်းနိုင်ငံရေးပါတီရဲ့6ခုကျော်တဲ့သူတွေနဲ့ချင်းပြည်နယ်တွင်မှာဝင်ရောက်ရှင်ပြန်တဲ့ပါတီအောင်6ခုပါကျန်တဲ့ဟာတွေကတော့ကိုယ့်ရဲ့မြို့နယ်လိုက်ပေါ့မြေဆန္ဒနယ်အနည်းဆုံး3နေလောက်ရှိတဲ့ပါတီတွေလည်းပါဝင်တယ်ဒါဆိုမြို့နယ်လောက်ဝင်နေ၊လေးမြို့နယ်လောက်ဝင်နေစသဖြင့်ဆက်ချမ်းတော့ချဝင်လို့ရှိပါတယ်ဒီကပြဿနာမျိုးဖြစ်ပါဘူ
းလာမယ့်2015ရွေးကောက်ပွဲမှာအင်အားကြီးပါတီတွေဖြစ်တဲ့ပြည်ထောင်စုကြံ့ခံရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့NLD ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကနေတိုင်းနယ်ပြည်နယ်တည်တည်မှဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ရွေးကောက်ပွဲမတိုင်ခင်မဟာမိတ်ဖွဲ့တဲ့ကာလမှာ NLD အဖွဲ့ချုပ်အနေနဲ့တိုင်းဒေသတွေမှာရှိတဲ့နိုင်ငံရေးပါတီတွေနဲ့ညှိနှိုင်းတဲ့လို့ပြည်သူ့လွှတ်တော်ကူစားပြုကော်မတီ CRPP အဖွဲ့ဝင်1990ရွေးကောက်ပွဲဝင်ခဲ့တဲ့ဇူမီအမျိုးသားကွန်ဂရက်တဖြစ်လဲဇူမီဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံကိုအန်ထိုနီကအခုလိုပြောပါတယ်
အဲ့ဒီကဒီကောင်းဆောင်ဒရေနေရာပဲရှောင်မယ်လို့တော့ပြောထားတယ်လေဒါပေမဲ့ဒီ CRPP ဖွဲ့တဲ့အပိုင်းမှာကြတော့လူပုဂ္ဂိုလ်ချင်းဟောဖွဲ့တာမဟုတ်ပဲနဲ့ဒီပါတီလိုက်ပဲဖွဲ့တဲ့ခါကြတော့ဖြစ်နိုင်ပေါ့လေဒီမူတဘောရဒီလိုကောင်းဆောင်ဒရေနေရာပဲရှောင်ပေးမယ်ဆိုတာချက်နည်းနည်းလေးညီနိုင်ပြီးတော့မှဒီသေးပေါ့လေဒရေနေရာဖြစ်ရှောင်ပေးပါဒရေနေရာဖြစ်ဒီလိုယူမယ်ဆိုတဲ့အပိုင်းသွေးနွေးတာလေးတွေလုပ်ချင်တော့လုပ်နိုင်တော့ကောင်းတာပေါ့လေ
ချင်းမျိုးသားဒီမိုကရက်တစ်ပါတီအနေနဲ့ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ြစ်နေပါတယ်ချင်းပြည်နယ်ထဲမှာဆိုရင်ချင်းတူတက်ရေးပါတီချင်းဒီမိုကရေစီဘွဲ့ချုပ်ချင်းမျိုးရာဒီမိုကရက်တစ်ပါတီတိုင်းသားလူမျိုးစုများဖွံ့ဖြိုးရေးပါတီခူမီခမီးမျိုးရာပါတီမျိုးတိုင်းသားပါတီမျိုးတိုင်းသားဖွံ့ဖြိုးရေးပါတီအရှိုချင်းမျိုးရာပါတီစူမီဒီမိုကရေစီဘွဲ့ချုပ်မျိုးကောခမီးမျိုးရာညီညွတ်ရေးပါတီစူတိုင်းသားဒေသဖွံ့ဖြိုးရေးပါတီအစရှိတဲ့နိုင်ငံရေးပါတီ12ဖွဲ့တို့ကနေဝင်ရောက်ရှင်းပြန်သွားမှာဖြစ်ပါတယ်ခင်ဗျာ
ရရှိမှာပြ။နိုဝင်ဘာလမှာကျင်းပမဲ့ထူးထူးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ပြင်ဆင်လှုပ်ရှားမှုတွေမဲဆန္ဒအနေနဲ့ကုသလေလောင်းရွေးချယ်မှုတွေစတင်နေကြတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူထုရဲ့အမြင်လူထုရဲ့စိတ်ဝင်စားမှုဘယ်လောက်ရှိပါလဲ။အပြောင်းလဲတဲ့တိုင်းပြည်အတွက်ရွေးကောက်ပွဲကနေပြီးတော့ဘာတွေလုပ်ပေးနိုင်မယ်လို့ပြည်သူလူထုကယုံကြည်အားထားမှုရှိကြပါလဲ။သရရှင်တွေရဲ့အမြင်သရရှင်တွေရဲ့ယူဆကိုအထူးသိလိုပါတယ်။ဒီလာမဲ့စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဒီအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးပြောပြလို့ရတဲ့သရရှင်တွေအနေနဲ့ view မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလို့ရတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သရရှင်တွေကိုကြိုဆိုပါတယ်။
မနက်ဖြန်စနေညဒိုင်းရိုက်လေလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုဒီခါတင်ပြချင်တာကမြန်မာနိုင်ငံမှာဒီလပိုင်းတွေအတွင်းဒေါ်လာဈေးမြင့်တက်နေပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းတဲ့ကိစ္စမှာမြန်မာနိုင်ငံပြည်ထောင်စုဗဟိုဘဏ်အနေနဲ့ဒေါ်လာနဲ့ညီမျှတဲ့မြန်မာကျပ်ငွေတန်ဖိုးကိုချတဲ့ဈာဝင်ဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့ပေမဲ့တကယ်လက်တွေ့မှာတော့ပြည်တွင်းမှာထွက်ပေါ်နေတဲ့မသေးကြတဲ့စိုးရိမ်စရာသတင်းတွေကြောင့်မြန်မာပြည်တွင်းဒေါ်လာဈေးဟာမငြိမ်မသက်ဖြစ်နေရတယ်လို့ဗဟိုဘဏ်တာဝန်ရှိသူတွေကပြောပါတယ်။အခုလိုမြန်မာကျပ်ငွေတန်ဖိုးကျနေတဲ့ကိစ္စကိုပြည်ထောင်စုဗဟိုဘဏ်အနေနဲ့ဘယ်လိုလှုပ်ဆောင်ပေးနေတာရှိပါသလဲလို့ဗဟိုဘဏ်ရဲ့ဤပညာဆိုင်ရာတာဝန်ရှိပုဂ္ဂိုလ်စီးပွားရေးပညာရှင်ဦးကျော်မင်းထွန်းကိုမေးမြန်းရမှာသူကအခုလိုစတင်ဖြေကြားပါတယ
်။လို့ဆိုရင်တော့ဗဟိုဘဏ်ရဲ့ reference rate ကိုကျွန်တော်တို့ဒီ market rate ရေပေါ့ inline ပြောင်းနေလေလေးသူတို့ကမြင်လိုက်ကြပါဘောလေ။ဒီ reference rate က1200ကျော်ကနေတော့1100ကိုတက်သွားတာပေါ့လေ။ဒါကတော့ဒီ move လုပ်နေရတယ်လေ။ Authority policy ရတော့ဒီမှာဒီကြီးသေးရ inflation ကိုလည်းရောအောင်လို့ပါလို့လုပ်တော့လုပ်နေရတယ်လေ
။ဒေါ်လာဈေးတက်ပြီးတော့မြန်မာငွေဈေးကျနေတဲ့အကြောင်းရင်းတွေကဘာလဲခင်ဗျ
။မြန်မာငွေကတန်ဖိုးကျသွားတယ်ဆိုတာကသူတို့ပြည်ပအကြောင်းရင်းလည်းပါတယ်ပြည်တွင်းကအကြောင်းရင်းလည်းရှိတာပေါ့နော
်။ဟုတ်ကဲ့
။အဲ့တော့ပြည်ပအကြောင်းရင်းကတော့သူခင်ဗျားတို့ရဲ့ဒီအတိုင်းနဲ့ဒေါ်လာကအခုဟိုဟောတန်ဖိုးတက်လာတယ်။အော်အမေရိကန်စီးပွားရေးကလည်းကောင်းလာတယ်။နောက်တစ်ခုကအမေရိကန်ရဲ့ဒီဘူဂန်ပေါ်လစီကလည်းစီးပွားရေးကောင်းတော့ငွေကြီးအများကြီးချဲ့တယ်အောင်ရပ်လိုက်ပြီးတော့သူက monetary tightening ခေါ်တာကိုငွေကြီးနည်းနည်းကျအောင်ပြန်လုပ်လိုက်တယ်ဆိုတော့အဲ့ဒါဒီကြောင့်ဒေါ်လာကြီးကတက်လာတယ်အင်္ဂလန်ကမှ။ဒါပြပအကြောင်းရင်းပေါ့။အဲ့ဒါကကျွန်တော်တို့လုပ်လို့မရဘူး။ဒီလေးအကြောင်းရင်းကတော့ခုနကျွန်တော်တို့ budget မှာလူငွေကြီးများလာတယ်။ဒီနေ့မှာကလာစာရီတူလာတော့เนาะဒီနောက်တစ်ခါကျွန်တော်တို့နိုင်ငံရဲ့ development အတွက်သုံးဆွဲရတဲ့ investment တွေအားစီးပွားရေးဆောင်တွေချဲ့နေရတာ哦အဲ့တော့အတုံးစီပြင်းရတယ်ဆိုတော့တစ်ခါကဒီလိုမျိုးမှာလဲဝေဖောက်မှမှုကလဲနည်းနည်းတက်လာတာပေါ့တက်လာတော့အဲ့ဒါကိုတော့ကျွန်တော်တို့ဒီဘက်ကဝေကြီးနည်းနည်းနေနေပေါ့ကျွန်တော်တို့လုပ်တယ်နောက်တစ်ခါ trade ကြတော့လဲဘူပါလုပ်လို့မရဘူးလေကုန်သွယ်ရေးမူဝါဒကတော့ trade မျိုးစီရလဲသူက import နဲ့ export ကိုဘာမှကျွန်တော် control လို့မရဘူးအဲ့လို import တွေသင်ရမယ်ဘယ်လို import တွေရောမသင်ရဘူးအဲ့လိုကန့်သက်ချက်ကလည်းကျွန်တော်လုပ်လို့မရဘူးလေ import တွေတွန်းအားပေးလို့မရဘူးဒီနိုင်ငံသားပစ္စည်းကလည်းလူတွေကဒီ consumption ပေါ့သုံးဆွဲမှုကလည်းများလာတော့ဒေါ်လာ demand ကလည်းဒီထဲမှာများလာတာပေါ့တော့အခုနိုင်ငံသားဝင်လာတဲ့ company တချို့ကလည်းသူတို့ဒေါ်လာကိုပြန်ပြီးတော့ဟို demand ပြန်များလာတော့တော်တော်ကဒေါ်လာကပို့ပြီးတော့လူတွေကလိုလာတယ်ဒီထဲမှာလည်းဒေါ်လာ demand များတယ်ဒါကကျက်က supply ကြီးရန်များလာတယ်ကျက်တရတူးလာတယ်အဲ့ကြားထဲမှာကျွန်တော်တို့ကဒီကျက်ငွေရအတမိုးကျတဲ့ဟို pressure တွေပေါ့နော်အဲ့ဒါကြီးကလည်းရှိတယ်ဆိုတော့ကျွန်တော်တို့ဘူဘန်အနေနဲ့ကတော့ဒီလုံနိုင်တဲ့ဝေကြီးပြည်နဲ့အကုန်လုံးတော့လုံနေရပဲ
ဒီမြန်မာနိုင်ငံအနေနဲ့ကအခုလက်ရှိဖြစ်ဖြစ်နေတဲ့ဒီအကြက်တဲအတွက်ကဆရာတို့ဘူဘန်အနေနဲ့က အကောင်းဆုံးလုပ်နိုင်တာဘာရှိလဲခင်ဗျ။ဟ
ိုကတော့သူလုပ်နိုင်တဲ့ဒီငွေချင်းမီလန်းကြီးရှိတယ်လေအဲ့ဒါကိုတော့လုပ်နေရပဲလုပ်နေတယ်ဒီခုဖြစ်နေတဲ့အခြေအနေကလည်းဒုက္ခတန်းမဟုတ်တော့ဘဲနဲ့တစ်ခါကဘာရှိလဲလို့ဆိုတော့ကျွန်တော်တက်နစ်ကိုခေါ်တာပေါ့နော်ဟိုထိတ်လန့်စိုးရိမ်ပြီးတော့စိုးရိမ်မှုနဲ့ရောင်းဝယ်ပြီးဖြစ်လာတယ်နောက်တစ်ခုကဒီကစားခြင်းနဲ့အားမျိုးတွေရှိလာတယ်ပေါ့အဲ့ဒါကြီးကတော့ကျွန်တော်တို့ကသူတို့ရဲ့စိုးရိမ်တောင်းကြမှုကြီးမရှိအောင်ကဲဒါကကောင်းပြီလူတော့ဒေါ်လာကိုဓမ္မရှိတဲ့လောက်ကိုဖြည့်ပြီးနေတယ်ဆိုတာလည်းကျွန်တော်တို့မှာကတ္တစီတီးရမရှိဘူ
း VOA ရဲ့မေးမြန်းချက်တွေကိုဘိုဟိုပန်အကြီးအကဲတူဖြစ်တဲ့ဦးကျော်မင်းထွန်းဖြေကြားခဲ့တာပါအခုတခါတင်ဆက်မှာကထိုင်းနိုင်ငံအတွင်းကနိုင်ငံသားစီစီရေးမလုပ်ရသေးတဲ့ရွှေပြောင်းအလုသမားတွေကိုတော့မြန်မာတန်ယုံကအထက်တန်းဆံမွဲတွေလက်ခံဖြေဆိုခွင့်ပေးမှာမဟုတ်ဘူးလို့မြန်မာတန်မကြီးကပြောဆိုပါတယ်။ဒါအပြင်မြန်မာနေဆက်နဲ့နီးတဲ့ထိုင်းနိုင်ငံဘက်ချမ်းမှာအလုလုကင်နေကြသူတွေအနေနဲ့မြန်မာဘက်ကိုကူပြီးဆံမွဲဖြေကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒီအပေါ်မှာမြန်မာရွှေပြောင်းအလုသမားတွေကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုတော့မတ်တင်ကြီးထက်ကတင်ပြထားပါတယ
်။ဟုတ်ကဲ့ပါရှင်။ထိုင်းနိုင်ငံတွင်မှရောက်ရှိနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့တာသမီတွေကိုမြန်မာတန်ယုံကအထက်တန်းအဆင့်ဆာမွေးဝဲတွေတန်ယုံမှဆက်လက်လက်ခံပေးသွားမှာဖြစ်ပေမဲ့ယာယီသက်တေကန်လက်မှတ်ကင်ဆောင်ထားတဲ့နိုင်ငံသားစီစစ်ချင်းမလုပ်ရသေးသူတွေကိုတော့ဆာမေးပွဲဖြေဆိုခွင့်လက်ခံမှာမဟုတ်ဘူးလို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးဝင်းမောင်ကပြောပါတယ်
။သူကဟိုနှစ်ပိုင်းရှိတယ်လား။တစ်ပိုင်းကယာယီပတ်ဖို့ပေါ့နော်။ယာယီပတ်ဖို့ဆိုတာကျွန်တော်တို့က MD မဖြစ်ရသေးဘူးလား။မင်းနဲ့ပဲဒီလိုချင်းနေရတဲ့အခါကျတော့အဲယာယီပတ်ဖို့တော့ကျွန်တော်ကလက်မခံတော့ဘူးပေါ့နော်အဲရေရိုးဒီအော်ဒီပတ်ဖို့တို့ဘာလို့ဆိုတော့ကျွန်တော်လက်ခံပါတယ်လက်ခံတယ်ကျွန်တော်တို့ဒီမှာရောက်နေတဲ့ဝန်ထမ်းသားသမီးတွေပေါ့နော်အခွန်အစားဝန်ထမ်းတွေအကုန်လုံးကျွန်တော်လက်ခံပါတယ်အဲဒီကိုနေတွေကနေနေဆက်တွေကလာပြည်တဲ့လူကြာကျွန်တော်ကအကြံပေးလိုက်တာပါဒီလိုလာပြည်ပြီးကြာနေမှာဆိုလို့ကိုယ်မှသွားဖြေလိုက်ပါဆိုတော့အကြံပေးလိုက်တယ်
ထိုင်းနိုင်ငံတွင်မြန်မာအလုပ်သမားတွေကိုဘန်ကောက်မြန်မာတန်ယုံမှာအထက်တန်းဆံမွေးပွဲတွေလက်ခံဖြေဆိုခွင့်ပေးတော့မှာမဟုတ်ဘူးလို့မြန်မာတန်ယုံဘက်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းရွှေပြောင်းအလုပ်သမားတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တာကြောင့်ထိုင်းနိုင်ငံရောက်မြန်မာတွေကြားမှာစိုးရိမ်မှုတွေရှိခဲ့ရတာဖြစ်တယ်လို့မြန်မာအလုပ်သမားရေးဆောင်ရွက်ပေးနေတဲ့ဦးကျော်တောင်းကပြောပါဗျ။အဲ
့ဒီလိုကပြောတာကတော့ဒီထိုင်းနိုင်ငံမှာဆက်တန်းဆံမွေးပွဲတွေဖြေဆိုခွင့်မပြုတော့ဘူးဟိုအကောင်လုံးကလည်းဟိုဗမာပြည်ကိုအော်လောလောလာသွားလာလို့ရပြီဖြစ်တဲ့အခါကျတဲ့ဖြစ်ရှင်နေတယ်အဲ့ဒီမှာပြန်သွားကြပါစေဆိုပြီးတော့အဲ့ဒီတကားမျိုးယတိပြပြောတယ်ဗျ
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးဝင်းမောင်ကတော့သူတို့အနေနဲ့တန်ယုံမှာဆာမွေးပွဲတွေဆက်လက်ပြုလုပ်ပေးသွားမှာဖြစ်တယ်လို့နေဆက်ဒေတာအနီးမှာနေကြသူတွေအနေနဲ့တော့မြန်မာဘက်ချမ်းကိုကူပြီးဆာမွေးပွဲဖြေဖို့တိုက်တွန်းခဲ့တာသာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့ကဟိုဒီမှာဖြေတဲ့အဖွဲ့တွေပေါ့နော်ဖြေတဲ့အဖွဲ့တွေမနစ်ကတော့ကျွန်တော်လက်ခံပါတယ်ဒီနေ့ကတော့ဟိုပညာရေးဝန်ကြီးဌာနကနေလက်ဆက်ဒီမှာဖြေလို့ရတယ်ဆိုတော့သူတို့ဝေးတွေမှာဆိုလို့ဘန်ကောက်အခွဲတော်လက်ခံပါတယ်အဲဒီနေတွေမှာရှိရတယ်ရယ်လက်ဆက်မှာသွားဖြေလို့ရတယ်မဟုတ်ဘူးကျွန်တော်တို့ကဘန်ကောက်ကဘန်ကောက်ဆိုတော့သူတို့ရအဲဒီဘူကက်တို့ရနောင်းတော့နေလာဖြေနေမှာဆိုလို့အဲ့ဒါဆိုရင်တို့မြန်မာပြည်ကမှနီးရတယ်မြန်မာပြည်ကနီးတဲ့အခါကျတော့မြန်မာပြည်လက်ဆက်ဒီမှာအခုဖြေခွင့်ပေးလိုက်ပါပြီပညာရေးဝန်ကြီးဌာနကဒီကိစ္စတွေတော့သူတို့အဲ့မှာဖြေလို့ရပါတယ်ဟု
တ်ဟုတ်ဒါပြင်နှစ်စဉ်ဘန်ကောက်မြန်မာတန်ယုံမှာအထက်တန်းဆောင်မှုပဲလာရောက်ဖြေဆိုသူကလူ20-30လောက်ပဲရှိတာဖြစ်တယ်လို့လည်းတန်မတ်ကြီးကထပ်လောင်းပြောပါတယ်ထိုင်းနိုင်ငံတွင်လွတ်လပ်စွာသွားလာခွင့်ခက်ခဲတာကြောင့်ဆာမွေးပွဲဖြေဆိုနိုင်ဖို့အတွက်မြန်မာတန်ယုံရဲ့အခုအညီလဲလိုအပ်တယ်လို့မြန်မာရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေတဲ့ဦးကျော်တောင်းကပြောပါတယ်အရင်နှစ်တွေထုံးကတော့ထိုင်းမြန်မာနေဆက်မြန်မာဘက်ချမ်းမြဝတီမြို့မှာရွှေပြောင်းအလုပ်သမားတွေကို10တန်းအပြင်ပြေးဖြေဆိုခွင့်ပြုခဲ့ပါတယ်ဒီနှစ်မှာတော့10တန်းចောင်းသားတွေတင်မကပဲ9တန်းចောင်းသားတွေကိုပါအပြင်ပြေးခွင့်ပြုဖို့မြန်မာနိုင်ငံစားစစ်ဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးညွန့်ကလက်မှတ်ထိုးညွှန်ကြားထုတ်ပြန်ခဲ့တာကြောင့်မြန်မာအလုပ်သမားတွေကြားမှာပညာရေးအတွက်အားတက်ခဲ့ကြပြီးမယ်ယာယီသက်တေကန်လက်မှတ်ကင်ဆောင်ထားသူတို့အနေနဲ့စာမေးပွဲဖြေဆိုခွင့်ယာယီကတော့မတိကျသေးပါဘူးရှင်
မတင်တိုက်စူးစီးတင်ပြခဲ့တာပါမကြခင်ညာ9နိုင်ခွဲမှာတင်ဆက်မဲ့ VOA ရဲ့ညာအစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့ဤပညာနဲ့သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်တွေကိုလိုင်းလိုမီတာ25-30-51တို့ကနေဖမ်းယူနားဆင်နိုင်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မစံတော်ကြီးည9နိုင်ခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နိုင်အထိလိုင်းမီတာ25 kHz 11965လိုင်းမီတာ32 kHz 9329လိုင်းမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝဲအတွင်းမှာသုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်သိပ္ပံနဲ့ဤပညာကဏ္ဍနဲ့အတူအမျိုးသမီးကဏ္ဍတင်ဆက်တဲ့အခါမှာတော့
ဒီမှာလူနာတယောက်ကိုကုမယ်လူနာတယောက်ကိုခွဲမယ်ဆိုရင်သူရဲ့နောက်ဆက်ရခြင်းနဲ့အကျိုးကျေးဇူးနောက်ဆက်ရခြင်းနဲ့အကျိုးကျေးဇူးမဟုတ်တဲ့အဟာရတွေ့တယ်
မကြခင်မှာနားဆင်ရမှာပါခင်ဗျာအခုတင်ဆက်မယ်မြို့သမီးကဏ္ဍမှာ Texas ပြည်နယ်မှာသတင်းသုံးပတ်ကြာမဲ့ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ Forum ရဲ့ဒုတိယပတ်သင်တန်းကိုလက်ရှိတက်ရောက်နေတဲ့မြန်မာလူငယ်ခေါင်းဆောင်18ဦးထဲမှာဒေါက်တာခင်တာရှန်ဇော်လည်းပါဝင်ပါတယ်သူဟာမွတ်စလင်ကုသိုလ်ပြည့်စေယုံမှာခွဲစိတ်ကုသမှုပိုင်းဆိုင်ရာပထမလက်ထောက်ဆရာဝန်အဖြစ်လိုအားပေးနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကျန်းမာရေးကွန်ရက်မှာလည်းနယ်လက်ကွင်းစင်ကုသမှုတွေမှာပါဝင်သူဖြစ်ပါတယ်ဒါအပြင်မကြသေးခင်ကပဲသူဟာနိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းကုညီဆောင်ရွက်သူဖြစ်ပါတယ်သူရဲ့အစီအစဉ်ဝန်ထမ်းတွေ့ကြုံတွေကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်ကတင်ဆက်ထားပါတယ်
'Cause it only serves to make me more determined to achieve my final goal and I come back even stronger
cool Kinta Shanzoga the Bush Institute ka Liberty and Leadership Forum ah dutiya ba tinan du du u ni ne la ya u tet ni de so lo chama yi ne ko ye lungan ga set ni de so le ka ja lo di chama yi lungan ne pat de pi lo ba yo aku di tinan ga ni bro ma ဘလိုမျိုးခေါင်းဆောင်မှုတို့ဘလိုမျိုးအတွေးခေါ်ရရခဲ့ပါလဲရှင
်ဒီတနေ့ကနေပြီးတော့ဘလိုမျိုးအတွေးခေါ်ရလဲဆိုတော့တက်မာရင်းနဲ့ပတ်သက်တဲ့ဟွာမှာပေါ့နော်သူတို့တင်ပေးတဲ့အထဲကမှ leadership principle လေးတွေရဟွာတက်မာရင်းဝန်ထမ်းမှမဟုတ်ပါဘူးပေဌာနပင်ပြရမယ်ဆိုအသုံးပြနိုင်တဲ့ဟာမျိုးပေါ့တက်မာရင်းအနေနဲ့အသုံးပြမယ်ဆိုရင်လည်းတက်မာမှလူကတခြားအရာကိုလုပ်နိုင်မယ်လीအဲ့ဒါခါကျတော့ကိုကပထမဆုံးတက်မာမယ်နောက်တစ်ခုကကိုရဲ့မှဒီအရေးအတွေးတွေကိုမှရှိရဲ့ဟာလေးကိုလှုပ်ရမယ်လမ်းကြောင်းလေးတွေဆိုရင်လည်းပဲဟို leadership game မှာတုံးမှာမဟုတ်ကျမတို့အနေနဲ့ဒီ leadership game မှာတုံးတဲ့ principle လေးတွေကိုကျမတို့လူနာတယောက်ကိုခွဲရခါမှလည်းကျမတို့ plan လေးချလာတယ်နောက်ပြီးတော့ဒီလေးတွေဥပဒေတွေအားမျိုးတွေပြန်ပြီးအသုံးချလို့ရတယ်ရှင်နောက်တစ်ခုကသူတို့တင်ပေးတဲ့ student plan ချတယ်ဆိုတဲ့ဟာမျိုးတွေကဟိုစိတ်ကူးတဲ့နေရာမှာလည်းကျမတို့လူနာတယောက်ကိုကုမယ်လူနာတယောက်ကိုခွဲမယ်ဆိုရင်ဒီဟာလေးတွေရှိနေတယ်သူတို့ရဲ့နောက်ဆက်ရခြင်းနဲ့အကျိုးကျေးဇူးနောက်ဆက်ရခြင်းနဲ့အကျိုးကျေးဇူးမဟုတ်တဲ့အဟာရတွေလည်းဒီမှာလိုသင်ကန်းစာလေးရပါတယ်ကျမကြီးနဲ့ပတ်သက်ပြီးကိုရမယ်ဟာဆိုရင်လည်း
မြန်မာနိုင်ငံမှာခင်တာရှန်ဆိုစိတ်ကူတာမှုနဲ့ပတ်သက်ပြီးတော့ပေါ့နော်အတွေ့အကြုံရှင်းပြပေးပါလားရှင်နေနေ
ဟာဒီမှာက2009မှာစိတ်တက်ကတူနှစ်ရန်ကုန်ကနေတွေ့ရခဲ့ပါတယ်အဲ့ဒါပြီးတော့ကျမတို့ခေတုံးကချက်ချင်းအစိုးရလုံးမခေါ်ရတာမျိုးကြီးရှိခဲ့တဲ့အတွက်ကျမကတခြားပြင်ဆင်ရုံနဲ့မဟုတ်ဘဲနဲ့ကုတုပြည့်စည်ရုံဒီမစင်ကုတုပြည့်စည်ရုံကလူမျိုးမျိုးဘာသာမျိုးတွေအတွက်ကုတာပေးတယ်ကျမအဲ့ဒါနဲ့အဲ့ဒီစည်ရုံစိတ်ဝင်စားတာနဲ့ပေါ့နော်ကျမအဲ့မှာဟိုလောအပ်ပြီးဆောင်ဝင်ခင်းနဲ့စတင်ပြီးတော့2009ဧပြီလကနေကျမစတင်အလုပ်လုပ်ခဲ့ပါတယ်ပေါ့မအိမ်မှာလုပ်နေတာ6နှစ်ရှိပါပြီ6နှစ်အတွင်းမှာကျမရခဲ့တဲ့အတွေ့အကြုံတွေကတော့အများကြီးပါနောက်ပြီးတော့ကျမတို့စီယုံကအဓိကကသူ့တို့ပြစီယုံဖြစ်တဲ့အတွက်ကြောင့်မလို့စီရင်နံပါတ်တူတွေကိုအကုန်လုံးပို့တာပေးတဲ့အတွေ့အကြုံတွေရရှိခဲ့ပါတယ်တကယ်လည်းပဲစီရင်နံပါတ်ရဲ့တမိုင်းနဲ့ပတ်သက်ပြီးတော့အတိအကျမရှိဘူးအဲ့လိုမျိုးကြောင့်မလို့နောက်ကျပြီးမှတီးတဲ့ပတ်သက်ရခက်တဲ့ ပြောပါမျိုးလေးလည်းကြုံတွေ့ခဲ့ရပါတယ်ဟုတ
်တော်တော်ပြောတယ်ဒီကုသပြည့်ဆေးဥမှာပေါ့နော်အတွေ့အကြုံတွေအများကြီးရှိခဲ့တယ်ကို့အတွက်ပေါ့နော်ဝင်းနေဝင်းတာမိမရနိုင်တဲ့အတွေ့အကြုံတွေနည်းနည်းမျှပေးပါလားရှင
်အော်ဝမ်းနေဝမ်းတာဖြစ်ရတဲ့အတွေ့အကြုံလေးတွေကတော့ဟိုကျမတို့တချို့လူနာတွေတွေ့ရတာလေးတွေကဝမ်းနေစရာကောင်းတာကြတော့ကျမတို့ဒီရောက်လာတဲ့အချိန်မှာယောဂအလုံးပေါ့ကင်ဆာလို့အလုံးဝဆရာဒါကိုမသိခဲ့ရင်းနဲ့ဒီမှာဈေးတော့မှဒီလေတော့မှရောင်းပြီးတော့ကုသခဲ့ရတယ်ဒါကိုလည်းသူတို့မသိဘူးနေရနေလာတယ်ကိရင်ကျင်းရဲ့ဘက်ကလို့တော့ပြောပါတယ်အဲ့ဒါခါကျတော့သူတို့ဒီအတိတ်လည်းမရှိဘူးဒါပေမဲ့တည့်ရဲ့အချိန်မှာပေါ့ဒီတယောက်ကနေမှမစင်ကုတို့ပြည့်စေအောင်အခမဲ့တော့ကုဆိုလို့သူတို့ရောက်လာတယ်ဒီအမှန်ကကြအောင်ကုသတာတဲ့ယောဂဝိမနာတက်တာဖို့အတွက်ကျွန်တော်တို့ကုသရတဲ့ဟာမျိုးပေါ့နော်အဲ့ဒီတော့လည်းစေယောကဝိသိခတရားတစ်ချက်မှပြေးရမှုပဲနဲ့ကျမတို့အဲ့ဒီလူနာဟိုအတက်နိုင်ဆုံးသူ့ရဲ့အနာယောဂတက်တာရေးအတွက်ပေါ့နော်လုတ်တယ်လုတ်ပြီးရခါကျတော့လူနာကန်ကောင်းနေပေါ့နော်ကျမတို့ခွဲနိုင်တဲ့အနေထားဖြစ်တဲ့သူ့မှာအနာရေးရှိနေတယ်အဲ့တော့ခွဲခွဲပြီးတော့မှကျမတို့တခါချက်ပြီးတော့ရန်ကုန်စီးရုံကြီးကိုဟိုနောက်ဆက်တွဲကင်ဆာနဲ့ပတ်သက်တဲ့ကုသမှုတွေခံယူဖို့လဲပြောင်းပေးနိုင်ရတယ်ပေါ့နော
်အဲ့ဒါအပြင်ပေါ့နော်တခြားဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့လေမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီကျန်းမာရေးကွန်ရက်မှာလည်းကွင်းစင်ပြီးတော့စီကုသမှုတွေအကြောင်းပြောပြပေးပါလားရှင
်ကျမဒီစီးရုံမှာလောက်ပြီးတော့ဟိုဆရာကြီးဦးတင်မြင့်ဝင်းရဲ့မှာလက်ထောက်ဆရာဝန်ဖြစ်နေဒီစီးရုံရဲ့ခွဲစိတ်ဌာနမှာလောက်ပါတယ်အဲ့ဒါပြီးတော့မရောအစီအစဉ်တို့ကျမကြီးခွင့်ရဲ့ NLD ပေါ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျမကြီးခွင့်ရဲ့စတင်ဖွဲ့စည်းရေးခင်ဗျာစပြီးအခုချိန်ဒီလေကျမအိမ်မှာပါပေါ့လောအပ်ပြီးဆောင်တဲောင်းနေနေရောမှာတယောက်နေနေရောလှုပ်လှုပ်ပေးပါရဲကျမတို့ဒီကျမကြီးခွင့်ရဲ့ကအဓိကကကျမတို့ဥပဒေဖြစ်တော့အောက်မြန်မာပြည်ကိုသွားပြီးတော့နေရီအထိကွန်ဆင်ပြီးစီကူတာပါရဲအဲ့ဒီခါကျရင်အတက်နိုင်တော့ဟာအတူကူဆောင်ကြီးရောပါရဲရှင်ကျမတို့အမြင်နဲ့အဖွဲ30 40အဲ့တော့အပြင်ဆရာဝန်လေးသူနာကြီးဆရာမကြီးနဲ့သူအောက်မြန်မာပြည်အနှံပေါ့နော်တွားရောက်ပြီးတော့ဟိုကွန်ဆင်စီကုတာတဲ့လုပ်ငန်းလုပ်နေပါရင်နှစ်နှစ်ရှိပါပြီရှင်ဟုတ
်အဲ့ဒီမှာအတွေ့အကြုံလေးပြောပြပေးပါလားရှင
်အော်အတွေ့အကြုံလေးကတော့ကျမတို့ဟိုတွားရတဲ့အတွေ့အကြုံကခက်ခဲပါတယ်ဟိုတွားရတဲ့ပြုနေရတဲ့ဆိုရင်ဝေးလံခေါင်းဟိုတင်းနေလိုက်လို့များနေပြီကျမတို့ကားနဲ့တွားတဲ့ခါမျိုးမှာအခက်အခဲလေးရှိရဲဟိုကျမတို့လာပြီးလို့ဆိုညာရင်လည်းတချို့ရာဆရာဝန်တောင်းမြင်ဘူးလို့ပြောတာလူတွေကပြောတာမျိုးလည်းရှိပါတယ်ဒါဆရာဝန်လားလို့လားရှိတယ်နောက်တစ်ခုကသူတို့စီးရုံစီကံကိုမတွားဘူးရှင်ဟိုတွားရမယ်လို့ပြောရင်လည်းငွေကြေးကုန်ကြမှာဆိုလို့ပေါ့နော်မတွားရဘူးမတွားနိုင်ဘူးဒါကိုဒီတိုင်းနဲ့ကြည့်နေရတယ်အခုလိုမျိုးဟိုရန်ကုန်ကဆရာဝန်ကြီးလာကူရဲဆိုတော့သူတို့လာကူကြရဲဆိုတာမျိုးပေါ့အများဆိုရင်လည်းတန်းစီဆောင်ရတယ်တချို့နယ်တွေဆိုလည်းပဲဒီတန်ကုန်းတန်လာရနေရလေတုံရရ
ရှင်အင်းဒီဆိုတော့နိုင်ငံကြီးနဲ့လည်းပတ်သက်နေတော့ဒီနိုင်ငံကြီးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ပါရော
နိုင်ငံကြီးအကျဉ်းသားတွေနဲ့ပတ်သက်ပြီးဒီနှစ်အတွင်းမှာပဲပေါ့နော်ဒေမက်ကအဲ Institute တခုကနေပြီးတော့ Technology Institute နဲ့မြန်မာနိုင်ငံဆရာဝန်တင်တဲ့ပူပေါင်းပြီးလုပ်တဲ့ Family Doctor for Political Prisoner ဆိုရဲပရောဂျက်လေးတစ်ခုရတယ်ဒီနေ့ဆောက်လုပ်ပါတယ်ကျမတို့နှစ်က training တက်ကပါတယ်အဓိကတော့ကျမတို့ကဒီ political prisoner ယုံကြည်ချက်အတွက်အစဉ်စားခံရတဲ့လူတွေကိုကျမတို့ဘယ်လိုပြန်ပြီးတော့သူတို့အတွက်ဟိုနေမကောင်းတာအပယိကချရတာတွေအပယိကစိတ်ခံစားရတာတွေမှာသူတို့တွေနဲ့ဟိုတိုင်ဝင်ပေါ်တိုင်ဝင်တဲ့အဲဘောနောကျမတို့နဲ့ပတ်သက်ပြီးလည်းတိုင်ဝင်စရာရှိအောင်ပေါ့အဓိကသူတို့က physical ရော mental ရောအခုကြလုံးခံစားရတဲ့ဟာမျိုးရှိရလို့ပေါ့နော်အဲ့လိုမျိုးဆိုတော့သူတို့အတွက်ကျမတို့ကနှစ်ခုကြလုံးမှာဟိုတိုင်ပင်ဆွေးနွေးလို့ရအောင်အဲ့လိုမျိုး project လေးနဲ့ရည်ရချက်ပေါ့ဒီဟာလေးအားလည်းကျွန်တော်အခုလုပ်ဖြစ်ပါတယ်အဲ့တော့ခါကျကျွန်မအခုလည်းနိုင်ငံအစ်ကျမဟောင်းနေတဲ့မိသားစုဆရာဝန်ချင်းနဲ့လည်းလုပ်ပေးနေပါတယ်ဟုတ
်ဟိုနောက်ဆုံးအနေနဲ့ကျမမိချင်တာကတော့ဆိုးဆိုးကခင်တာရှန်ဆိုရှင်းပြခဲ့တယ်လို့ပေါ့နော်ဒီကုသပစ္စည်းဥမာလေးအလုပ်လုပ်တယ်ဒီ mobile clinic စီနဲ့လည်းတွားတယ်နောက်ပြီးတော့ဒီနိုင်ငံအစ်ကျမဟောင်းဒီရဲ့ကျမကြီးကိုလေပြုစုဆောက်ရှောက်ပြီးတယ်ဆိုတော့ဒါရီယာအကုန်လုံးကတကယ်ကတော့ဒီလူသားချင်းစာနာမှုအထောက်အကူတွေလို့ဆိုရမှာပေါ့နော်အခုလိုပေါ့နော်ဆီရှိရှိနဲ့ကုသပြည့်လုတ်ပေးနိုင်တာကဘယ်လိုဖြစ်လာလဲရှင်ဟိုအမျိုးသမီးတူဦးနေနေပေါ့နော်ကျမနည်းနည်းရှင်းပြပေးပါလား
โอเคโอ้ جماعه အစားကတော့ဟိုကုသိုလ်ပြည့်လုပ်တယ်ဆိုတာအခုမှမဟုတ်ပါဘူး جماعه က2008နာခင်မှာ جماعه တို့အလုပ်တင်ဆရာဝန်ဘွားနယ်တုန်းကလည်းပထမဆုံး volunteer အနေနဲ့အလုပ်တင်ဆရာဝန်လေးနာခင်ဒေတာကိုတွားရမယ်ဘယ်သူလိုက်မှလဲလို့မေးခနေက جماعه အဲ့ဒီမှာလည်းပထမဆုံးအတုံးအနေနဲ့ جماعه တို့စနစ်ကနေတွားတဲ့အထက်မှာပါခဲ့ပါတယ်ကုဆရာဝန်လုပ်တယ်ဆိုခနေကမကျမ်းပါတဲ့သူမကျမ်းပါဘူးဆိုခနေကဒုက္ခရောက်တယ်ပေါ့ جماعه ဒီစားတာအဲ့ဒီဟာကိုကူညီဖို့ဆိုတဲ့စိတ်ရှိခဲ့ပါတယ် جماعه ကြောင်စပြီးတော့စေယုံလေးကိုစဆင်းရပြီဆိုတော့ကျမဒီသင်ရရတဲ့ဒီမြောက်ကလာစေယုံတန်ငန်းချင်းစေယုံနေမှာဆိုရင် တကယ်ကျမရဲ့အတွက်မတတ်နိုင်တဲ့သူတွေကိုတွေ့ခဲ့ရတယ်။အဲ့ဒီကနေ့ကကျမအဲ့အတွက်ကြောင့်မလို့ဒီမစင်ကုတူကြီးစေယုံလည်းပဲ။ဩကုစေယုံဒီတော့ကုတူကြီးရဲ့တကယ်ကိုပဲစဉ်းစားနံပါတ်တဲ့သူတွေအတွက်တကယ်ကုသပေးရဆိုတာပြီးတော့ကျမအဲ့မှာတစ်ခါအလုပ်လုပ်ဖြစ်တာပေါ့။အဓိကတော့ဒီသူတွေကိုကျမနေရီထိရှောက်မသွားနိုင်အောင်မှဒီစေယုံမှာနေပြီးတော့တကယ်ပဲစဉ်းစားနံပါတ်ပြီးမတတ်နိုင်တဲ့လူတွေအတွက်ကုသပေးလို့ရတယ်ဆိုရင်စိတ်နဲ့လည်းတက်ကိုခဲ့ရပေါ့နော်။နောက်တစ်ခုအဲ့လိုမျိုးကျမရဲ့ကိုရင်းနဲ့ဆိတ်ဆက်ပြီးတော့နေရီကိုထွက်တဲ့အခါလဲကျမကိုယ်တိုင်လည်းပဲဟိုစိတ်ပါဝင်စားတယ်အဓိကတော့ကျမပြောသလိုမျိုးပဲတကယ်ကိုကျမရဲ့နဲ့ပတ်သက်ပြီးတော့ဆင်းထုတ်တဲ့လူတွေပေါ့နော်ထုတ်တဲ့ဆိုတော့အတိအကျညာအောင်ကျမရောထုတ်တဲ့နေရီနေကလူတွေကိုကျမကိုယ်တိုင်တော့ကြူရတဲ့အတွက်လဲဒီအလုပ်ကိုလဲကျမဆက်လုပ်ဖြစ်တယ်ပေါ့နော်အဲ့နောက်ဆုံးတစ်ခုအခုဖြစ်လာတဲ့ဒီဟို family doctor political prisoner ရဲ့ဒီတာစုဆောင်အနေနဲ့ဆိုရင်လဲကျမအနေနဲ့တကယ်ကိုသူရဲ့အနေဖြေလုံရင်းနဲ့သူတို့ trust တို့ဒီလိုခေါ်ရင်ယုံကြည်မှုအကျဉ်းလန်တိဆောင်းနိုင်ပြီးတချို့တွေလည်းပြောပြလိုက်ရလို့တတ်တာရယ်တချို့တွေလည်းပဲဟိုပို့တမိအရွယ်လေးတွေပေါ့နော်ဒီလိုမျိုးလုံနေတယ်သူတို့ကိုကိုယ်ရဲ့ဆွဲကြောင်းဝမ်းတာတယ်သူတို့ဒီမကောက်သူတို့မိသားစုရဲ့မှာဒီကျမကြီးနဲ့ပတ်သက်ပြီးတော့နေမကောင်းလို့ဘာလို့ရမလဲပါညာဆိုလဲကိုကိုကြီးနိုင်တာပေါ့နော်ဒီလိုမျိုးကလည်းပဲလောက်ခွင့်နဲ့ပြုထားတယ်ကျမကိုယ်တိုင်လည်းပဲဆိုရအလုပ်တောင်းဝန်ထမ်းဆောင်မှမဟုတ်ပါဘူးကျမအပြင်မှာလုပ်နေလဲပဲကျမလုပ်တဲ့အလုပ်ကဒီဒီလူတို့ကိုကျမရဲ့တတ်မွေးကြောင်ဖြစ်တဲ့ဆရာမအလုပ်နဲ့လုပ်ပေးနိုင်တယ်လို့ကျွန်ကြီးရဲ့အတွက်ကျမဆက်လုပ်နေရပါဟုတ
်တောင်းတနေရပါလိ
ဟုတ်ကဲ့ရှင်ဟုတ်တောင်းတနေရပါဟုတ် You
can bend but never break me cause it only ဒေါ်လာနဲ့တန်းကအမျိုးသမီးကဏ္ဍကိုတင်ဆက်ခဲ့တာပါအခုတော့ကိုအောင်ပြောပြမဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာပါဇူလိုင်လအတွင်းအမေရိကန်ပြည်ထောင်စုမှဖြစ်ပွားခဲ့တဲ့တမိုင်းဖြစ်ရပ်တွေအကြောင်းကိုခုတစ်ပတ်တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်မှာတင်ဆက်သွားဖို့ရှိပါတယ်အမေရိကန်ပြည်ထောင်စုတမိုင်းမှာထင်ရှားတဲ့နာမည်ကျော် Getty Bucks တိုက်ပွဲ Murray ပညာရေးဥပဒေနဲ့လွတ်လပ်ရေးနေ့မှာကွယ်လွန်တဲ့အမေရိကန်သမ္မတဟောင်းတွေအကြောင်းလည်းပါဝင်ပါတယ်ကိုအောင်နဲ့အတူနန်းလောင်ကတင်ဆက်ထားတာပါခင်ဗျာ
ကဲဒီတစ်ပတ်အစီအစဉ်ကိုတော့ American သမိုင်းမှာအထင်ကြီးဖြစ်ခဲ့တဲ့ Gettysburg ဆိုတဲ့မြို့လေးအကြောင်းနဲ့ဆက်လိုက်ကြအောင်လားနန်းလောင်ရေ
နာမည်ကျော်ဒီ Gettysburg မြို့ကိုကျမတို့ Washington DC ကနေဆိုရင်လဲတနအိခွဲတသားလောက်ကားမောင်းသွန်းရောက်တယ်မလားကိုအောင
်ဟုတ်ပါတယ်မိုင်80ကျော်ကျော်လောက်ပဲဝေးတာပါမြို့လေးကတင်းငယ်ပေမဲ့သမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်အဲ့ဒီမြို့မှာလေလာသူတွေနဲ့လဲအမဲစီကနေရတယ
်ပြရင်းစစ်ကာလာတော့ကအဲ့ဒီနေရာမှာဘာတွေဖြစ်ခဲ့လဲဆိုတာပြောပြပါဦး
ဟုတ်ကဲ့ပါဗျာလွန်ခဲ့တဲ့1863ခုနှစ်တုန်းကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီကဗာဂျီးနီးယားချန်ဆယ်လာစ်ဖီမျိုးကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးသူ့ရဲ့ဗာဂျီးနီးယားတပ်ကိုဦးဆောင်ကနောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့ဂက်တီစ်ဘတ်ကိုစုရအဖြစ်သတ်မှတ်ခဲ့ပါတယ်စစ်တပ်ကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေရိုင်းမြေလွတ်တွေပေါ်များတဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းဖို့ကြိုးစားခဲ့တာပါ
ပေါ်ချုပ်ကြီးရောဘတ်လီရဲ့ဗျူဟာကအမေရိကန်မြောက်ဖက်ခြံကမြို့တွေကိုဝင်ရမယ်။နောက်ပြီးမြောက်ပိုင်းကစစ်လိုလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနယ်မြေအတွင်းအထက်ကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲ့ဒီနောက်ငင်းချမ်းရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တစ်ဖက်မှာလည်းသမရအိဗရာဟမ်လင်ကွန်ကတာဝန်ပေးထားတဲ့အတိုင်းပေါ်ချုပ်ဂျိုးဇက်ဟူကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်သင့်အနေထားပြင်ထားပါတယ်။ဒါပေမဲ့လေ Gettysburg စစ်ပွဲကြီးမစတင်ခင်တုန်းရဲ့အလိုမှာဗိုလ်ချုပ် George Gordon Meade ကိုတက်တွေကုတ်ကဲဖို့အစားထိုးခံလိုက်ပြီး Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတက်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရယူခိုင်းထားပါတယ်။ဒီအနေထားကိုသိခဲ့ပြီးတဲ့နောက်ဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ချထားလိုက်ပါတယ်။
1863ခုနှစ်ဇူလိုင်လ3ရက်နေ့မှာတော့တန်တက်တိုက်ပွဲတွေထိတ်တက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင် 3,000 နဲ့မြောက်ပိုင်းတပ်ကတပ်အင်အား 2,000 တို့တိုက်ခိုက်ကြတာမှာအဆုံးမတော့တောင်ပိုင်းတပ်တွေဆုတ်ခွာခဲ့ရပါတယ်။ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဦးရေသင်္ကနာနာထီကတ်လာခဲ့ပါတယ်။တတိယနေ့ဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြအဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ3ရက်ကြာတိုက်ပွဲတွေအတွင်းတပ်သား 9,000 လောက်တေကြီးထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ်။
ဒီတိုက်ပွဲတွေအပြီးလေးလအကြာမှာသမရအိဗရာဟမ်လင်ကွန်က Gettysburg တိုက်ပွဲအတွင်းကြာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားအတွင်းသမိုင်းဝင်မင်ကွန်ပြောကြားခဲ့ပါတယ်။သူ့ရဲ့မင်ကွန်ထဲမှာသမရလင်ကွန်က မြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးလွန်ခဲ့သူတွေကိုတည်ဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူဆန်းကောင်းတွေအဖြစ်အကုန်ပြုပြောဆိုခဲ့ပါတယ
်ထိတိုက်ပွဲဟာညှဉ်းညွတ်ပြီးအင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့တဲ့သူတွေမျှော်မှန်းချတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်အကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်အကြားအာဏာခွဲဝေတုံ့ဆွဲမှုတွေမှာပါတဘောမတူဖြစ်ခဲ့ရတာပ
ါအမေရိကန်သမိုင်းမှာအခုလိုအယုတ်ဆိုးအကြီးတန်းတဲ့စစ်ပွဲတွေဖြစ်ခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်ငြင်းငြင်းရရယူပြီးအမေရိကန်ပြည်ထောင်စုဆိုပြီးဖြစ်လာအောင်ဆောင်ရွက်နိုင်ခဲ့ကြတာကတော့အတုယူစရာပါဗျာငြင်းငြင်းရအတွက်စစ်ပွဲတွေဆင်နေကြတယ်ဆိုပေမဲ့အဲ့ဒီစစ်ပွဲတွေပြီးမှတကယ်ငြင်းငြင်းရကိုရရှိမှသာဒါဟာငြင်းငြင်းရအတွက်တိုက်တဲ့စစ်ပွဲလို့ခေါ်ဆိုနိုင်မှာပေါ့ဗျာနော
်မှန်တာပေါ့ကွာအောင်ရဲ့ဒါရင်ပဲဟုတ်မလဲစစ်ပွဲတွေဖြစ်ခဲ့ကြတဲ့ခုလိုဖြစ်ရမျိုးကိုရှောင်ရှားနိုင်ဖို့အတွက်နောင်မျိုးဆက်တွေသင်ခန်းစာယူနိုင်အောင်လဲဆောင်ရွက်နေကြပါသေးတယ်ရှင
်ဟုတ်ပါတယ်ဗျာအခုလိုတိုက်ပွဲတွေဖြစ်ပြီးအနည်း150လောက်အကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားတွေအများအပြားပြန်လည်ရောက်ရှိလာပါတယ်ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ပဲဒီစစ်ပွဲအထင်အမှတ်တရအခမ်းအနားတွေကိုငြင်းငြိမ်ချမ်းချမ်းဆင်နွှဲနေကြတာပါ
1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထင်အမှတ်အနေနဲ့ဟိုရုံးကအတိုင်းစစ်ဝတ်စုံနေဖို့အရက်သားတွေကလည်းဟိုရုံးကအတိုင်းဝတ်ကြပြီးအထင်အမှတ်ကျင်းပတာပါဒီအထင်အမှတ်ဆင်နွှဲသူတွေကတော့ဒါဟာ living history သက်ရှိသမိုင်းတွေဆိုပြီးသင်စားခေါ်ဝေါ်ကြပါတယ်ကယ်ရစ်ပတ်အထိတ်မှအခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတောင်ပိုင်းကထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီနဲ့ကယ်ရစ်ပတ်တိုက်ပွဲအတွင်းကတရေကောင်းတွေအတိုင်းဝတ်ဆင်ကြတဲ့သူတွေလည်းရှိပါတယ်။ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတပ်ကတပ်ရင်းတပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝတ်ဆင်ကြပါတယ်ကွာ
။ကယ်ရစ်ပတ်စစ်ပွဲအကြောင်းပြောရင်တော့တဆက်တည်းပါလာတာကသမရအီဘရာဟမ်လင်ကွန်ပါ။အမေရိကန်ပြည်အောင်စုမှလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရက်ဟာဒီကဘာမြေကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့ပြောကြခဲ့တဲ့သမရလင်ကွန်ရဲ့ Gettysburg မင်းကွန်းဟာလည်းကြော်ကြားပါရယ်ဗျာ
အမေရိကန်တွေအထက်ကတော့အခုလိုဟိုရုံးကအတိုင်းဝတ်စားဆင်ပြီးအထိတ်အမှတ်ဆင်နွှဲတာဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့တရေကောင်းတွေကိုဂုဏ်ပြုတာပါခုခါမှာတော့ Pennsylvania ပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီဒါအပြင်အခုလိုစစ်ပွဲပြီးဆုံးတဲ့အချိန်မှအခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့အချိန်ထဲမှာပဲဒီစစ်ပွဲတွေဖြစ်ခဲ့တဲ့နေရာတွေမှာဟိုရုံးကအတိုင်းဝတ်စားဆင်ပြီးတကယ့်စစ်မြေပြင်မှာလို့ပြစ်ခတ်သရုပ်ဆောင်ပြသတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တပ်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝန်ထမ်းကူညီသူတွေအတူပူးပေါင်းပြီးတမိုင်းကိုလေ့လာနိုင်အောင်လဲဆောင်ရွက်နေပါတယ်ရှင
်အခုတခါဆက်ပြီးတင်ပြပေးမယ့်အကြောင်းအရာကတော့အမေရိကန်ပညာရေးတမိုင်းမှာထင်ရှားတဲ့ဥပဒေတရအကြောင်းဖြစ်ပါတယ်ဇူလိုင်လ2ရက်နေ့1862ခုနှစ်မှာသမရအီဘရာဟမ်လင်ကွန်းက Morrill Act လို့ခေါ်တဲ့ဥပဒေကိုလက်မှတ်ရေးထိုးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုပြည်နယ်တိုင်းမှာအစ်မြင့်ပညာရေးစနစ်ကိုတင်ကြားပေးနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီဥပဒေပြဋ္ဌာန်းနိုင်အောင်အစိုးတင်သွင်းတဲ့ဗားမောင့်ပြည်နယ်ကအောက်လွှတ်တော်အမတ်ကိုဂုဏ်ပြုပြီး Morrill ဥပဒေဆိုတဲ့နာမည်ကိုပေးခဲ့တာပါ။
Morrill ဥပဒေအရအမေရိကန်ပြည်ထောင်စုပြည်နယ်တိုင်းကအထက်နဲ့အောက်လွှတ်တော်အမတ်တွေဟာ1200စတူရမ်းမိုင်အကျယ်ရှိတဲ့မြေကိုရရှိမှာဖြစ်ပြီးဒီမြေတွေကိုပြန်ရောင်းပြီးနောက်ရလာတဲ့ငွေနဲ့ဒေတာကောလိပ်ကျောင်းတစ်ကျောင်းကိုအများပြည်သူအတွက်ဆောက်လုပ်ပေးရမှာဖြစ်ပါတယ်။အဲ့ဒီကျောင်းတွေမှာစိုက်ပျိုးရေး၊အင်ဂျင်နီယာနည်းပညာနဲ့စစ်တင်သားတွေကိုပို့ချပေးမှာပါ။အ
ဲ့ဒီမြေနေရာတွေကိုရောင်းရတဲ့ငွေနဲ့စတင်ဆောက်လုပ်ထားတဲ့ကျောင်းတွေထဲမှာမွန်တာနာပြည်နယ်တက်ကတူ၊အလာဘားမားပြည်နယ်ကအော်ဘန်တက်ကတူနဲ့အလာစကာတက်ကတူတွေပါဝင်ပါတယ်။မြေနေရာတွေကိုပြန်လည်ရောင်းချပြီးဆောက်လုပ်ခဲ့တဲ့တက်ကတူကောလိပ်တွေရဲ့အကြီးအကဲဟောင်းပီတာမက်ဂရက်ကမော်ရီယယ်ဥပဒေကြောင့်အမေရိကန်အလဲအလတ်လူရန်းစားတွေရဲ့သားသမီးတွေဟာတက်ကတူတွေမှာပညာစီးပွားခွင့်ရတယ်လို့ပြောပါတယ
်။အခုနောက်ဆုံးတင်ပြပေးချင်တဲ့အကြောင်းအရာကတော့အမေရိကန်လွတ်လပ်ရေးနေ့မှာကွယ်လွန်ခဲ့သူသမရဟောင်းနှူးအကြောင်းပါ။အဲ့ဒီနှူးကတော့လွတ်လပ်ရေးကြေညာစတန်းကိုအတိအကျရေးဆွဲခဲ့တဲ့သောမတ်ဂျက်ဖာဆန်နဲ့အဲ့ဒီအချိန်ကလွတ်လပ်ရေးရရှိအောင်ကြိုးပမ်းမှုတမိုင်းမှာအတိအကျအခမ်းကဏ္ဍကနေပါဝင်ခဲ့တဲ့ဂျွန်အဒမ်စ်တို့ဖြစ်ပါတယ်။လွတ်လပ်ရေးကြေညာစတန်းကိုလက်မှတ်ရေးထိုးပြီးအနှစ်90အကြာမှာနိုင်ရီပိုင်းသာချားပြီးရှေ့စင်နောက်စင်ကွယ်လွန်ခဲ့ကြတာပါ
။ Thomas Jefferson ကတော့ Virginia ပြည်နယ် Monticello မှာကွယ်လွန်ခဲ့ပြီး John Adams ကတော့ Massachusetts ပြည်နယ် Quincy မှာကွယ်လွန်ခဲ့ပါတယ်။သမရဟောင်း Jefferson ဟာနာမကျန်းဖြစ်နေခဲ့ပြီးအသက်82နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ သမရဟောင်းအဒမ်စ်ကတော့အသက်60အရွယ်မှာကွယ်လွန်ပြီးသူမကွယ်လွန်ခင်မှာသောမတ်စ်ဂျက်ဖာဆင်ကွယ်လွန်သွားခဲ့တာကိုမသိခဲ့ပါဘူ
းအင်္ဂလိပ်လက်အောက်ကနေလွတ်လပ်ရေးရယူဖို့ကြိုးစားခဲ့တဲ့1956ခုနှစ်ကာလတွေမှာတွေ့ဆုံခဲ့ကြတဲ့သူတို့နှစ်ဦးဟာတဘောရာချင်းအမြဲတိုက်ဆိုင်နေတာတော့မဟုတ်ပေမဲ့လည်းရေရှည်ဆက်ဆံရေးခိုင်မြဲကြသူတွေဖြစ်ခဲ့ကြပါတယ်သူတို့နှစ်ဦးကြားအပြန်အလှန်ရေးသားခဲ့ကြတဲ့စာတွေကတော့တမိုင်းပညာရှင်တွေဒီကနေ့ထိလေ့လာအတူယူစရာတွေအဖြစ်ရှိနေဆဲပါရှင
်ကုအောင်တင်ဆက်တဲ့သုဒ္ဓဆုံးလင်အမေရိကန်တကွင်အစီအစဉ်ကိုနားဆင်ရပြီးဒီကနေ့ညနောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာပါတော်ခင်မျိုးသက်ကတင်ဆက်ထားတာပါ
နေဆက်ကြဝလာမိသားစုရဲ့မှာကဘာကနေအဝေးဆုံးမှာရှိနေတဲ့ Pluto ဂျူငယ်ကလေးအထိရောက်အောင်လူသားတွေအောင်အောင်မြင်မြင်သွားနိုင်ပြီဆိုတာကိုဒီတစ်ပတ်မှာပြောပြပါမယ်စီလွန်ခဲ့တဲ့ခုနှစ်ခွဲလောက်ကနေအာကာသနဲ့တွေ့တင်ခဲ့တဲ့မောင်းသူမပါတဲ့ American အာကာသရဲ့ New Horizons ဟာဆက်ကြဝလာရဲ့အဆွန်မှာရှိတဲ့ Pluto စီရောက်တဲ့အထိအလုတ်လုံနေစေပါ2015 July 14ရက်အင်္ဂါနေ့မှာတော့မိုင်ပေါင်းတန်းပေါင်း3000အာကာသခီးပေါက်နေပြီဖြစ်ပြီးရေခဲတွေချောက်ခဲတွေနဲ့ဖွဲ့စည်းထားတဲ့ပလူတိုနားကိုရောက်သွားတာဖြစ်ပါတယ်။ဒါဟာအမေရိကန်အာကာသစူးစမ်းရေးအဖွဲ့ NASA ရဲ့နှစ်ပေါင်း50ကျော်စူးစမ်းမှုတွေတဲ့ကအောင်မြင်မှုမှတ်တိုင်ဖြစ်နေတမိုင်းတွင်တဲ့အောင်မြင်မှုပါ။ပလူတိုနဲ့အနီးဆုံးနေရာအထိကပ်နိုင်ခဲ့ပြီးတဲ့နောက်13နာရီလောက်အကြာမှာတော့တနအီကိုမိုင်ပေါင်း3100နှုန်းနဲ့ပြန်နေတဲ့အာကာသယင်ဟာသူ့ပလူတိုကိုဖြတ်နေပြီဆိုတာကိုအချက်ပေးဆက်သွယ်လာခဲ့ပါတယ်။ဒီအာကာသခီးစဉ်မှာမပေါမကွင်းနဲ့ရှင်သန်နေတယ်ဆိုတာကိုအချက်ပြတဲ့ဒီအချက်ပေးတံကိုလက်ခံယူတဲ့မြေပြင်စခန်းကတော့ American ရှေ့ချမ်း Maryland ပြည်နယ်ထဲမှာရှိပါတယ်။သူ့ကို Baltimore မြို့ပြင်မှာရှိတဲ့ Johns Hopkins တက္ကသိုလ်အသုံးချယူပဗေဒဌာနဓာတ်ခွဲခန်းကနေထိန်းချုပ်နေတာပါ။New Horizons ရဲ့ Radio အချက်ပေးဆက်သွယ်မှုရတဲ့အချိန်မှာထိန်းချုပ်ရေးစခန်းကတာဝန်ခံတွေပြောဆိုလှုပ်ရှားနေတာတွေကိုသောတာရှင်တွေသိချင်ကြမှာပါ
We are in lock with telemetry with the spacecraft
ရေပြင်ထိန်းချုပ်တဲ့စခန်းကိုအာကာသယာဉ်ကနေအချက်လက်တွေအလုံးလျောက်ပြန်ပြီးပို့နိုင်အောင်လုပ်ပေးတဲ့စနစ်ကိုချိတ်ဆက်နိုင်ပြီဖြစ်ကြောင်း New Horizons အစီအစဉ်တာဝန်ခံ Alice Bowman ကကြေညာလိုက်တဲ့အခါမှာတော့အားလုံးသတင်းချနိုင်ခဲ့ပါတယ်အာကာသယာဉ်တိတ်တိတ်ချာချာအလုံလုံနေကြောင်းအချက်ပြမှုကိုရခဲ့တဲ့အတွက်ဒါဟာတကယ့်အောင်မြင်မှုတရားလို့ဒီအစီအစဉ်ရဲ့ဥဆောင်သိပ္ပံပညာရှင်တဦးဖြစ်တဲ့ Alan Stan ကပြောပါတယ
် I'd like to characterize that DSN pass you all just watched as one small step
အာကာသဟင်းလင်းပြင်ကွန်ရက်ကိုအခုလိုချိတ်ဆက်နိုင်လိုက်တာဟာဒီ New Horizon အတွက်ခြေလှမ်းလေးတစ်လမ်းဖြစ်သလိုလူသားတွေအတွက်လည်းတကယ်ကြီးကျယ်တဲ့အောင်မြင်မှုခြေလှမ်းတစ်ရက်ပါလို့ကျွန်တော်တင်စားပြောချင်ပါတယ်
American နိုင်ငံ New York ကနေ India နိုင်ငံ Mumbai မြို့လောက်ရှိတဲ့မိုင်ပေါင်း 9,950 လောက်အကွာအထိဒီအာကာသယာဉ် Pluto နားကိုကတ်သွားချိန်မှာ Pluto ကအပိုင်းစာတွေထိမှန်ပြီးပျက်စီးတာမျိုးရှာရှာပါပါလည်းဖြစ်သွားနိုင်တာပါ။အာကာသယာဉ်အခုလိုကတ်သွားချိန်အတွင်းမှာ Pluto နဲ့ပတ်သက်တဲ့အချက်လက်ပေါင်းများစွာကိုမှတ်တမ်းတင်စုဆောင်းခဲ့တာမို့ဒီအချက်လက်တွေကိုပြန်ပြီးမပို့နိုင်ခင်ဒီရင်လေးမပြတ်မစီးရှိနေဖို့လိုပါတယ်။ဝိုင်းတော်သားတွေကမမ်းလို့ခေါ်ကြတဲ့ New Horizons အစီအစဉ်တာဝန်ခံ Alice Bowman ကဒီရင်ကလေးကြမ်းကြမ်းမာမာနဲ့မပြတ်မစီးရှိနေပါတယ်လို့အတည်ပြုပါတယ
် It was very happy to go on and collect more science
အာကာသယာဉ်ကလေးကောင်းကောင်းမွန်မွန်လက်လက်ဆက်ဆက်ရှိပါတယ်ဆက်ပြီးတော့လည်းပျော့ပျော့ရွှင်ရွှင်နဲ့အလုပ်ကောင်းကောင်းဆက်လုပ်မှာပါသိပ္ပံအချက်လက်တွေပို့ကဖို့ရှိတဲ့အပြင်ပင်မကွန်ပျူတာစနစ်မှာအချက်လက်မှတ်တမ်းတင်ဆက်ရှိပါတယ်ထိချုပ်ခံကအင်ဂျင်နီယာတွေကလည်းမှတ်တမ်းတင်ဆက်ကလူကိုခန့်မှန်းထားတဲ့အတိုင်းအလုပ်လုပ်နေတယ်လို့သတင်းပို့တာမို့ဒီအာကာသယာဉ်ကအချက်အလက်တွေကိုမှတ်တမ်းတင်နေတယ်ဆိုတာသိရပါတယ
် New Horizons ယာဉ်ဟာဆက်ကြောလိုက်အစွန်းမှာရှိတဲ့ဂျူသေးလေးဖြစ်တဲ့ Pluto နဲ့အနီးဆုံးနေရာကိုကတ်သွားပြီးတဲ့နောက်နောက်ထပ်၈နာရီလောက် Pluto ဝန်းကျင်ကလေထုကိုလေ့လာဖို့အတွက်စမ်းသက်တိုင်းထွာမှုတွေကိုဇက်တိုင်လုပ်ခဲ့သလိုပလူတိုရဲ့ပင်မလာတစင်းဖြစ်တဲ့ Charon ကိုပါဓာတ်ပုံတွေရပ်ယူခဲ့တာပါဒီစုဆောင်းရပ်ယူတဲ့ဓာတ်ပုံတွေနဲ့အတူအချက်လက်တွေကိုကဘာကိုပြန်ပို့มาဖြစ်ပါတယ်အခုလိုအချက်လက်တွေစုဆောင်းနေချိန်မှာအနှောက်အယှက်မရှိစေဖို့အတွက်ကဘာနဲ့ခိတ္တအဆက်အသွယ်ဖြတ်တောက်ထားဖို့လည်းစီစဉ်ထားပါတယ် New Horizons ကဒီအချက်လက်အများအပြားကိုစုဆောင်းမှာမို့သူကနေကဘာကိုပြန်ပြီးပို့မယ်အချိန်ဟာ16လလောက်ကြာမယ်လို့ NASA ကပြောပါတယ်ဒီစီမံကိန်းဟာအခုဆိုဒေါ်လာတန်း900လောက်ကုန်ကျနေပြီဖြစ်ပါတယ်ဒါပေမဲ့ NASA ရဲ့နှစ်ပေါင်း50ကျော်စူးစမ်းမှုကနေ သိပ္ပံဆိုင်ရာအောင်မြင်မှုကအဖိုးမဖြတ်နိုင်ဘူးလို့နာဆာကစီမံခန့်ခွဲရေးတာဝန်ခံချာလီဘော်ဒန်ကပြောပါတယ်
once again we've achieved a historic first
ကျွန်တော်တို့သမိုင်းဝင်အောင်မြင်မှုတစ်ခုရခဲ့တယ်ဆိုတာကိုပထမဆုံးထပ်ပြောပြရစီအမေရိကန်ပြည်ထောင်စုဟာပလူတိုပထမဆုံးရောက်တဲ့နိုင်ငံဖြစ်နေပါပြီဒီစီစဉ်ကနေကျွန်တော်တို့ရဲ့နေမိသားစုထဲမှာရှိတဲ့ဂျူတိုင်းဂျူတိုင်းကိုကျွန်တော်တို့အရောက်သွားနိုင်ပြီလို့ပြောနိုင်ပါတယ
်ပလူတိုဟာရေခဲမုန်တွေဥက္ကာပြန်တွေနဲ့ပြည့်နေတဲ့ Kuiper Belt ပတ်လမ်းထဲမှာရှိပြီးအခုအာကာသရင်ရောက်နေတဲ့နေရာကတော့ကမ္ဘာကနေမိုင်တန်းပေါင်း3000လောက်မှာပါဒီ Kuiper ပတ်လမ်းကို1992ခုနှစ်မှာစတွေ့ခဲ့တာဖြစ်ပြီးသူဟာ Neptune ဂြိုဟ်ထဲပိုးပြီးဝေးတဲ့နေရာမှာရှိပါတယ်။ဆန်နီယာအသေးလေးအရွယ်ရှိတဲ့ New Horizons ရှင်ဟာမပြတ်မစီးပဲအဲ့ဒီနေရာကနေကမ္ဘာကိုပြန်ပြီးတရင်ပို့နေနိုင်တာမို့ဒီအာကာသဟင်းလင်းပြင်လဲကသိပ္ပံပညာရှင်တွေမေးခွန်းထုတ်နေကြတဲ့ပဟေသည့်တွေအတွက်အဖြေတွေမကြခင်မှာရနိုင်တော့မှာဖြစ်ပါတယ်။သူကပြန်ပြီးပို့တဲ့ဓာတ်ပုံကိုမြင်လိုက်တဲ့အခါမှာသိပ္ပံပညာရှင်တွေအဖို့ပင်ပန်းသမားတွေပျောက်ကုန်တာပါ။အရင်ကနိုက်ထရိုဂျင်ထန်းဝယ်တွေနဲ့မှိုင်းမှုန်နေတဲ့လေထုကြောင့်ဘာမှကွဲကွဲပြားပြားမသိခဲ့ရတဲ့ဘလူးတိုကိုမျက်ဝါးထင်ထင်မြင်ရတဲ့အခါမှာအရင် NASA အာကာသယာဉ်မှူးဟောင်းတစ်ယောက်ဖြစ်တဲ့ John Grunsfeld ကဝမ်းမြောက်ဝမ်းသာနဲ့အခုလိုပြောပါတယ်
။ Pluto has turned out to be an extraordinarily complex and interesting world.
ဘလူးတိုကိုမြင်လိုက်ရတဲ့အခါမှာတော့သူ့ဖွဲ့စည်းပုံကတကယ်ကိုရှုပ်ထွေးပြီးတိတ်ကိုစိတ်ဝင်စားစရာကောင်းတာကိုတွေ့ရပါတယ်။ဟုတ်ပါတယ်။လက်တွေမဟုတ်ရင်တော့ဘယ်ဟာကိုမှရေရာမသိနိုင်ပါဘူးအခုတော့သူ့ကိုပထမဆုံးအကြိမ်ဖြစ်ကျွန်တော်တို့သိလာပါပြီ
အာကာသယာဉ်ကနေကမ္ဘာကိုရေဒီယိုအချက်ပြစနစ်နဲ့သတင်းပြန်ပို့တဲ့အခါမှာအလင်းပြေးနှုန်းအတိုင်းပို့တာမို့ကမ္ဘာကိုရောက်ဖို့အတွက်အကြမ်းဖျင်း၄နာရီခွဲလောက်ကြာပါတယ်သူကပို့ပေးတဲ့အချက်လက်တွေအရဆိုရင်အရင်ကဂျူဂျီကိုလုံးထဲမှာထည့်ထားတဲ့ကမ္ဘာကနေအဝေးဆုံးမှာရှိနေတဲ့ဘလူးတိုဟာငကိုတွက်ထားတာထက်နည်းနည်းပို့ပြီးကြီးနေတာတွေ့ရတယ်လို့အလန်စတန်ကပြောပါတယ်
We've discovered that Pluto's a little bit larger than we anticipated. We now have good measurements of its diameter.
Pluto ဟာကျွန်တော်တို့ငโกကမှန်းဆထားတာထက်နည်းနည်းလေးပိုကြီးနေတာကိုတွေ့ရပါတယ်။သူ့ကိုအခုကောင်းကောင်းတိုင်းတာနိုင်ပါပြီ။သူ့အချင်းဝက်က1185ကီလိုမီတာရှိပါတယ်။သူ့ကို Kuiper ပတ်လမ်းထဲကအကြီးဆုံးအဆိုင်ခဲဖြစ်ပြောဆိုကြတော့မှာပါ။အခုဆိုရင်သူ့ဒုတွေကဘလောက်ရှိတယ်ဆိုတာအတိအကျသိရပြီဖြစ်တယ်လို့သူ့အရွယ်အစားကလည်းပိုပြီးကြီးနေတဲ့အတွက်ဒါဟာသိပ္ပံဆိုင်ရာမှာအတော့ကိုအရေးပါပါတယ
်ပလူတိုကိုနိုင်ငံတကာနှက်ခတ်တဗေဒအသင်းကြီးကနေ2006ခုနှစ်မှာဂျိုးသိန်းဂျိုးမွားဆင်းနဲ့ကိုပြောင်းပြီးထိတ်ခဲ့တာဖြစ်ပါတယ်အခုဆိုရင် Neptune ထက်ပိုပြီးဝေးတဲ့နေရာက Kuiper ပတ်လမ်းထဲမှာရှိတဲ့ထောင်ပေါင်းချီတဲ့ဂျိုးသိန်းဂျိုးမွားလေးတွေကျဲတကွန်တွေဥက္ကာပြန်တွေထဲမှာရှိနေတဲ့ Eris ထက်ပလူတိုကပိုပြီးကြီးတယ်လို့တင်ဝင်မှတ်တမ်းတင်နိုင်ပြီဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံးရအောင်မယ်နော
်တော်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါမနက်ဖြန်ပြီးမနက် VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကတင်ပြပါမယ
်။အမေရိကန်ပြည်ထောင်စုတနက်စီပြည်နယ်တောင်ပိုင်းချက်တနုကမြို့ကစစ်ဖက်ဆိုင်ရာနေရာနှစ်ခုမှာမနေ့ကမရင်းစစ်သား၄ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုတွေကိုဗိုင်းရွေချင်းနဲ့လုပ်ခဲ့တယ်ဆိုတာပြည်ထောင်စုစုံစမ်းစစ်ဆေးပြီးတော့ FBI ကစုံစမ်းနေပါတယ်။အသက်24နှစ်အရွယ်သနတ်သမားမိုဟာမက်ယူဆပ်အဗ်ဒူလာဇီယာနိုင်ငံတကာကျန်းဖက်ဖွဲ့စည်းနေဆက်နွယ်ရာမျိုးတော့အခုချိန်ထိမတွေ့ရသေးဘူးလို့လည်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ FBI တာဝန်ရှိသူတွေကပြောဆိုထားတာပါ။ဤဝင်ငယ်နျူကလ িয়ার စစ်စင်နဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ကိုကုလသမဂ္ဂလူညွန်ရေးကောင်စီမှတည်ပြုနိုင်မှုတန်တမာနေပြင်ဆင်နေချိန်မှာပဲသဘောတူညီချက်ပေါ်တန်ရဖြစ်နေတဲ့မဟာမိတ်နိုင်ငံတွေကလက်ခံလာအောင်အမေရိကန်အစိုးရကဆက်လက်ကြိုးပမ်းနေပါတယ်။ဆိုရီအာရေဗျနိုင်ငံကနိုင်ငံခြားရေးဝန်ကြီးအက်ဖ်တယ်ကျူဗီယာကိုတော့သမ္မတဘရက်ကိုဝါမကဒီကနေ့အင်ပြီတော်မှာလက်ခံတွေ့ဆုံမှာပါ။ဂရိနိုင်ငံတွင်တတိယကြိမ်ဗန္ဒားရေးကူညီပေးရေးဆွေးနွေးညီနိုင်မှုဂျာမန်လွှတ်တော်ကဒီကနေ့တခဲနဲ့မဲခွဲဆုံးဖြတ်လိုက်ပါတယ်။အရေးပေါ်ကူညီပေးစီစဉ်တဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့အစိုးရအဆိုပြုချက်ကိုအောက်လွှတ်တော်မှထောက်ခံမဲ439မဲ၊ကောက်ခံမဲ119မဲ၊ကြားနေမဲ40နဲ့အတည်ပြုလိုက်တာပါ။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းဒေသမှာအစ်ပွဲတော်ဆင်နွှဲနေရတဲ့တောက်ချနေမှာပဲဘုံပေါက်ကွဲမှုတွေထပ်ဖြစ်ခဲ့တာကြောင့်ဓမ္မတူတူမြို့မှာအနည်းဆုံးလူ10ဦးလောက်သေဆုံးသွားခဲ့ပါတယ်။မွတ်စလင်တွေထွတ်မြတ်ထားရရမ်ဒန်ဥပုဘ္လာအဆုံးသတ်ချိန်ဘုရားဝတ်ပြုဆုတောင်းခဲ့ကြတဲ့ကွန်မြူနီတွေမှာနှစ်ချိန်ပေါက်ကွဲမှုဖြစ်ခဲ့တာပါ။ပထမပေါက်ကွဲမှုနှစ်ချိန်ဖြစ်ပြီးနောက်ထပ်ပေါက်ကွဲမှုတစ်ချို့ထပ်ဖြစ်တယ်ဆိုပြီးတော့လည်းသတင်းတချို့ကဖော်ပြနေကြပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမှုကကိုကောင်းထက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Glenn Funkelio ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီစံတိုင်းထိလိုင်းနိုမီတာ24 25 32တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သတို့ရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.